Welcome to the Voice of America in Burmese.
ဗီယန်နီရဲ့တို့တွေကင်းဝေးတဲ့မင်္ဂလာနံနဲ့ကင်းပြကြပါလိမ့်မယ်။ VOA American တိုင်းရဲ့2022ခုနှစ်ဇူလိုင်လ30ရက်တောက်ကြနေမနေ့ကင်းအစည်းအဝေးကို American ပြည်တော်စု Washington DC မြို့တော်ကနေလိုင်းနိုမီတာ25 40 51နဲ့ VOA ရဲ့ Facebook စာမျက်နှာကရော VOA ရဲ့ YouTube စာမျက်နှာကပါကျွန်တော်တို့အခုတက်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ခင်အစီအစဉ်လေးကိုတောင်းဝန်ယူတင်ဆက်ပါပ
ါမင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါဒီမနေ့နားဆင်ရမယ့်သတင်းတွေထဲမှာတော့မြန်မာရေးကုလသမဂ္ဂလွန်ညွေးကော်စီကထိရောက်ကန့်တွဲဖြစ်ရှင်းမှုတိုက်တွန်းလိုက်ကြတဲ့သတင်းကိုဗစ်ကရောဂါကူးစက်မှုတွေတိုးလာနေတာကိုထိန်းချုပ်ဖို့အမေရိကန်မှာကန့်သတ်ချက်တွေတိုးမြင့်လိုက်တဲ့သတင်းတွေပါဝင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရဲမွန်နဲ့တူပြောပြပေးသွားမှာပါ
ဟုတ်ကဲ့ပါခင်ဗျာအဲ့လိုထိတ်တန့်ရောက်သတင်းတွေကြီးညာပြီးသတင်းပေးပို့ချက်တစ်ပုဒ်မှာတော့ပြည်သူတွေကိုဗစ်ဘေးကပ်ဆိုင်နေချိန်မှာဈေးဆိုင်တချို့ကဈေးနှုန်းတွေတင်ရောက်နေတာကြောင့်ဒါကိုဘယ်လိုကင်တွယ်သွားမှာပါလဲ
PA FDA နဲ့ CBA နဲ့ကျွန်တော်တို့ပူးပေါင်းပြီးတော့ဈေးခွက်ထဲမှာရှိတဲ့ဒီဈေးဆိုင်တွေရဲ့ဈေးနှုန်းတွေကိုကျွန်တော်တို့ကွင်းဆက်စီစစ်ဖို့စလုပ်နေပါပြီဈေးခွက်တွေကကျွန်တော်တို့ဖြစ်တင်ဖြစ်လိုက်တဲ့ဈေးနှုန်းဖြစ်အောင်
စားသုံးသူရေးရာဌာနရဲ့ညွှန်ချုပ်ဦးမြင့်ချိုပြောကြားသွားတာပါဒီအကြောင်းသတင်းပေးပို့ချက်ကိုနောက်ပိုင်းမှာနှားဆင်ရဖို့ရှိပါတယ်ရန်ကုန်မှာရင်ဆိုင်နေရတဲ့ကိုဗစ်နောက်ဆုံးအခြေအနေတွေကိုလည်းတင်ပြဖို့ရှိသလိုဘင်္ဂလားဒေ့ရှ်နယ်စပ်ကရင်ဂျာဒုက္ခသည်စခန်းမှာရေကြီးမြေပြိုတဲ့အခြေအနေမေးမြန်းချက်တွေကိုလည်းတင်ဆက်ဖို့ရှိနေပါတယ်အပတ်စဉ်ကဏ္ဍတွေကိုလည်းကြားရအောင်မှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုရဲမွန်တို့ပြောပြပေးပါအောင်ဗျာ
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းကြုံတွေ့နေရတဲ့နိုင်ငံရေးအခြေအနေတွေနဲ့ဆိုးဝါးလာနေတဲ့ကိုဗစ်ကပ်ရောဂါကိုရင်ဆိုင်ကျော်လွှားနိုင်ရေးကုလသမဂ္ဂလူညွန့်ရေးကောင်စီပါဝင်နိုင်ငံတကာသံဝန်ကထိရောက်ရေးယူဆောင်ရွက်ဖို့မြန်မာရေးလှုပ်ရှားသူတွေနဲ့နိုင်ငံတကာတန်တမန်တွေတိုက်တွန်းလိုက်ကြပါတယ်မြန်မာစစ်တပ်ကိုဒီမိုကရေစီလမ်းကြောင်းပေါ်ဦးတည်အောင်လူညွန့်ရေးကောင်စီကဖိအားပေးဖို့လဲကုလသမဂ္ဂဆိုင်ရာအမေရိကန်ဒုတိယသံမကြီးဂျက်ဖရီဒယ်လော်ရန်တက်စ်ကတိုက်တွန်းလိုက်တာပါကုချင်ဟာအကြံဖက်မှုတွေရပ်ဖို့မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရအောင် PR တွေတိုးမြင့်ရမယ်အချိန်မှာအချက်တဲကိုငင်းချင်တဲ့နည်းနဲ့ဖြစ်ရှင်းတာကိုကျွန်တော်တို့အားလုံးကအားပေးပါတယ်ဒါပေမဲ့လည်းမြန်မာစစ်တပ်အနေနဲ့ဂျကာတာမှာ ASEAN ရဲ့ဆုံးဖြတ်ချက်ကိုအလေးထားမှာမဟုတ်ဘူးဆိုတော့ကိုအတီလင်းပြောထားပြီးဖြစ်ပါတယ်ဒါကိုဆက်ဆောင်နေမယ်ဆိုရင်အချိန်ကြာလေးလူတွေသေးလေးဖြစ်ပါလိမ့်မယ်လူငယ်ရင်းကောင်စီအနေနဲ့နိုင်ငံကငင်းချင်ရေးလူငယ်ရင်းနဲ့မြန်မာပြည်သူတွေကိုညီညီညွတ်ကာကွယ်ဆောက်ရှောက်ရမယ်တာဝန်ကိုပြက်ကွက်နေပါတယ်ကျွန်တော်တို့ဒီထက်ပိုလို့ဖို့လို့လို့လုတ်ဖို့လဲချိန်တန်နေပါပြီလို့ကုလသမဂ္ဂလူညွန့်ရေးကောင်စီမှာကြာသာပြင်းတွေကပါဝင်ဆွေးနွေးတဲ့ American တန်တမန် Delorantes ပြောသွားတာပါမြန်မာနိုင်ငံမှာ February 1ရက်စစ်အာဏာသိမ်းခဲ့တာ6လနီးပါးရှိလာပေမဲ့ဆန့်ကျင်လှုပ်ရှားမှုတွေလက်နက်ကင်ပစ်ကတ်တွေဆက်လက်ပေါ်ပေါက်နေသလိုကိုဗစ်ကပ်ရောဂါစတင်ရင်ကစလို့အဆိုးဆုံးအခြေအနေနဲ့ရင်ဆိုင်နေရချိန်မှာပဲကုလသမဂ္ဂလူညွန့်ရေးကောင်စီမှာအလို့သဘောဆွေးနွေးကြတာဖြစ်ပါတယ်မြန်မာရေး ASEAN ဘုံသဘောတူညီချက်5ရက်နဲ့ကိုဗစ်ကပ်ရောဂါကူးစက်မှုတွေဆိုးဝါးလာနေတာကိုကူညီနိုင်မှုရည်ရွယ်ပြီးပရိတင်ငံကကမကထလို့ဆွေးနွေးကြတာပါအွန်လိုင်းဆွေးနွေးမှုမှာပါဝင်ခဲ့ကြတဲ့အမျိုးသားညီညွတ်ရေးဆိုရ NUG အမျိုးသမီးရေးရာဝန်ကြီးဒေါ်စုဇန်နာလတ်လာဆိုနဲ့ကချင်တိုင်းရင်းသားကွန်ဆန်အန်ဆန်တို့ကတော့ဆေးရနာသိမ်းမှုကိုစန့်ကျင်လှုပ်ရှားသူတွေအပေါ်လူခွေချုပ်ပေါမှုတွေနဲ့နိုင်ငံရေးအခြေအနေကြောင့်ကိုဗစ်ကပ်ရောဂါထိန်းချုပ်ဖို့မနိုင်မနှင်းဖြစ်နေတဲ့အခြေအနေတွေကိုလည်းအွန်လိုင်းဆွေးနွေးရမှာအလေးထားပြောဆိုသွားကြပါတယ်
ဒါရရင်းနေမနက်မှာကျင်းပတဲ့ UN လုံခြုံရေးကောင်စီကလက်ရှိမြန်မာအရေးအလို့သဘောဆွေးနွေးပွဲကိုလူခွင့်ရေးစောင့်ကြည့်ရအဖွဲ့ HRW ကပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်မြန်မာစစ်တပ်ရဲ့လူပေါင်းများစွာတည်စေတဲ့စစ်အာဏာသိမ်းမှုကြီး6လကြာလာတဲ့အထိလုံခြုံရေးကောင်စီကမြန်မာနိုင်ငံထဲမှာလူခွင့်ရေးဖောက်ဖျက်ခံနေရတာတွေကိုထိရောက်တဲ့ဆုံးဖြတ်ချက်တစ်ခုမှမချပေးနိုင်တဲ့အပြင်စိတ်ဆက်ဆွေးနွေးရေးမဖော်ဆိုင်အောင်တာကတနာစရာကောင်းလောက်အောင်အသုံးမကျတာဖြစ်နေတာလို့ HRW ရဲ့ UN ညွှန်ကြားရေးမှူးလူဝစ်ချာဘွန်တို့ကပြောပါတယ်အခုလိုအလို့သဘောဆွေးနွေးတာတကပိတ်အစီအွေကျင်းပနေရတွေကလည်းဘာကောမှအပြောင်းလဲဖြစ်အောင်လုပ်နိုင်မှာမဟုတ်ပါဘူးတကယ်လုံပြမှဖြစ်မှာပါလို့လည်းဆိုပါတယ်အထွေထွေညီလာခံကြီးကမြန်မာနိုင်ငံကိုလက်နက်ရောင်းဝယ်ခွင့်ပိတ်ပင်မှုအဆိုပြုထားတာပါလုံခြုံရေးကောင်စီကလည်းဒီအဆိုပြုချက်ကိုအလင်းအမြန်လိုက်နာပြီးနိုင်ငံတကာကနေမြန်မာကိုလက်နက်ရောင်းဝယ်ခွင့်ပိတ်ပင်မှုစစ်ကောင်းဆောင်တွေနဲ့သူတို့နဲ့ပတ်သက်သူတွေကိုအဓိကပြစ်မှတ်ထားပိတ်ပင်မှုတွေနဲ့73C ကငွေမရအောင်ပိတ်ပင်မှုတွေကိုလည်းအမြန်ဆုံးဆက်လက်လှုပ်ဆောင်ဖို့လိုရဲလို့လည်း HRW ရဲ့ဝေဖန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ
ကိုဗစ်ကရောဂါကူးစက်မှုတွေစတင်ခြင်းကစလို့အဆိုးဆုံးအခြေအနေနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာအချိန်မီမတားဆီးနိုင်ရင်မကြခင်တိုင်းပြည်မှာရှိတဲ့လူ့ရဲ့တဝက်လောက်ရောဂါကူးစက်ခံရနိုင်တဲ့အကြောင်းပြည်ထောင်စုကသတိပေးလိုက်ပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်စစ်တပ်အာဏာသိမ်းလိုက်ပြီးနောက်ကျန်းမာရေးစနစ်လုံးဝနှိပါပြိုပြက်နေပြီးကျန်းမာရေးဝန်ထမ်းတွေကလည်းတက်ခတ်ခံရဖမ်းဆီးခံရတာရှိနေတာကြောင့်အခြေအနေဟာစိုးရိမ်စရာကောင်းတယ်လို့လည်းကုလသမဂ္ဂဆိုင်ရာဗြိတိန်သံမကြီးဘာဘရာဝုဒ်ဝတ်ကပြောဆိုလိုက်တာပါ။
By some estimates, in the next 2 weeks, half of the population of Myanmar could be infected with COVID.
ဗိုင်းရပ်စ်ပိုးကလူတွေကြားထဲမှာတကယ်ကိုမြင်းဆန်းဆန်းပြန့်နေနေတာပါ။ခန့်မှန်းချက်တချို့အရရှေ့လာမဲ့သတင်းနှစ်ပတ်အတွင်းလူကြီးထုတ်ဝက်လောက်ရောဂါကူးစက်ခံရနိုင်ပါတယ်လို့ကုလသမဂ္ဂလူညုံရေးကောင်စီမှကြာသာပတ်နှစ်မြန်မာအရေးအလို့သဘောဆွေးနွေးရမှာဗြိတိန်သံမကြီးပြောဆိုသွားတာပါ။ COVID ကရောဂါကြောင့်သေဆုံးသူ342ယောက်ကူးစက်သူအတည်ပြုလူနာသေ9000ကျော်ရှိတဲ့အကြောင်းမြန်မာကျန်းမာရေးဝန်ကြီးဌာနထုတ်ပြန်တဲ့နေ့မှာပဲဗြိတိန်သံမကြီးကသတိပေးလိုက်တာလည်းဖြစ်ပါတယ်။ကုလသမဂ္ဂဆိုင်ရာမြန်မာသံတမကြီးဦးကျော်မိုးထွန်းကတော့နိုင်ငံတကာရဲ့အနိခက်ဆောင်ကျဉ်မှုနဲ့တရုတ်တဲ့ကာဝယ်စစ်ထုတ်လုပ်ငန်းတွေစံနာမှုအကူအညီတွေလိုအပ်နေတဲ့အကြောင်းလူညိုရေးကောင်စီအလို့သဘောဆွေးနွေးမှုမှာပြောဆိုခဲ့တာပါ။ကိုဗစ်ရောဂါတတိယလိုင်းနဲ့ကြုံနေရတဲ့မြန်မာနိုင်ငံမှာတည်ဝင်ထုတ်ပြန်တဲ့ကိန်းဂဏန်းတွေအရအခုဆိုရင်ကာယရောဂါကြောင့်သေဆုံးသူစုစုပေါင်း 8,500 ကျော်နဲ့ကူးစက်သူအတည်ပြုလူနာ 28,900 ကျော်ရှိနေပါတယ်။
မြန်မာနိုင်ငံမှာကိုဗစ်ကရောဂါကူးစက်မှုတွေတိုးလာနေတဲ့အပေါ်စိုးရိမ်ကြောင်းနဲ့လူမှုကျန်းမာရေးပြဿနာကိုရှင်းဆိုင်နိုင်အောင်အကူအညီပေးဖို့ကြိုးပမ်းနေကြောင်းအမေရိကန်ကပြောလိုက်ပါတယ်။တက်ခွဲကန်သောပစ္စည်းတွေရောဂါပိုးစောင့်ကြည့်စစ်ဆေးမှုနဲ့ကျန်းမာရေးပညာပေးအစီအစဉ်တွေအပါအဝင်ကက်ရောဂါတိုက်ဖျက်ရေးအကူအညီအဖြစ်အမေရိကန်ကဒေါ်လာတန်း20ကျော်ပေးခဲ့ကြောင်းလည်းအမေရိကန်အစိုးရအစင်းမြင့်အရာရှိသူက VOA ကိုပြောပါရယ်အမေရိကန်ရဲ့အကူအညီနဲ့ရောဂါကူးစက်မှုတွေကိုကာကွယ်ရမှာရောစမ်းသပ်စစ်ဆေးရမှာပါအထောက်အကူတွေဖြစ်ခဲ့ပေမဲ့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းကိုဗစ်ကပ်ရောဂါကူးစက်မှုအခြေအနေတွေပိုဆိုးလာတာကိုစိတ်မကောင်းစရာတွေ့မြင်ရကြောင်းလည်းပြောဆိုခဲ့တာပါမြန်မာနိုင်ငံမှာဆိုးရွားလာနေတဲ့လူမှုကျန်းမာရေးပြဿနာကိုရင်ဆိုင်ရမှာအကူအညီပေးနိုင်ဖို့နိုင်ငံတကာကမိတ်ဖက်တွေနဲ့ဆွေးနွေးပြောဆိုနေကြောင်းလည်းပြောခဲ့ပါတယ်ဒါပေမဲ့လည်းမြန်မာပြည်သူတွေအတွက်အရေးတကြီးလိုအပ်နေတဲ့အကူအညီတွေကိုပေးအပ်ဖို့ရည်ရွယ်ထားတာသာဖြစ်ပြီးတော့မြန်မာစစ်အာဏာပိုင်တွေနဲ့လက်တွဲအလုပ်လုပ်ဖို့မဟုတ်ကြောင်းလည်းပြောဆိုခဲ့တာပါမြန်မာစစ်အာဏာပိုင်တွေအနေနဲ့ကျန်းမာရေးစောင့်ရှောက်မှုတွေကိုညီသူညီမျှပေးအပ်ဖို့နဲ့ကျန်းမာရေးစောင့်ရှောက်မှုပေးအပ်နေတဲ့လူမှုအခြေပြုအဖွဲ့အစည်းတွေပုဂ္ဂလိကလုပ်ငန်းတွေကိုနှောက်ယှက်တာတွေမလုပ်ဖို့လည်းတောင်းဆိုထားပါတယ်။မြန်မာနိုင်ငံမှာကိုဗစ်ကရောဂါကူးစက်မှုတွေစတင်ချိန်ကစလို့အဆိုးဆုံးအခြေအနေနဲ့ရင်ဆိုင်နေရတာကြောင့်မြန်မာစစ်ကောင်ဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကနိုင်ငံတကာအသိုင်းအဝန်းကကူညီကြဖို့လည်းဒီသတင်းပတ်ထဲမှာပဲပန်ကြားထားပါတယ်ခင်ဗျာ။
ဒီရေအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.13 ဒိုင်းနိုမီတာ40 kHz 9433ဒိုင်းနိုမီတာ51 kHz 5895နဲ့ဒိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရေအမေရိကန်တံမြန်မာဘာသာအစီအစဉ်ရဲ့တောက်ကြနေမနက်ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်အမေရိကန်ပြည်သူ့မှာကိုဗစ်ကပ်ရောဂါကူးစက်မှုတွေတိုးလာနေတာကိုထိန်းချုပ်ဖို့ကြိုးပမ်းတဲ့အနေနဲ့တန်းတဲ့ချီတဲ့အစိုးရဝန်ထမ်းတွေအတွက်စည်းကမ်းသစ်တွေကိုအစိုးရကကြာသာပတေးနှစ်မှာပဲကြေညာလိုက်ပါတယ
် Every federal government employee will be asked to attest to their vaccination status
ကာကွယ်ဆေးထိုးပြီးတဲ့သူဟုတ်မဟုတ်အထောက်အထားတောင်းခံမှာဖြစ်ပါတယ်ထောက်ထားမပြနိုင်တဲ့သူဒါမှမဟုတ်ဆေးမထိုးရသေးရင်တော့ဘယ်နေရာမှာပဲဖြစ်ဖြစ်နှာခေါင်းဆီးတက်ရမှာဖြစ်ပြီးတပတ်ကိုတစ်ချိန်ဒါမှမဟုတ်နှစ်ချိန်ကိုဗစ်ပိုးရှိမှရှိစစ်ဆေးရမှာဖြစ်တယ်လို့လူရင်းခက်ခွာနေရပါမယ်လို့သမ္မတဂျိုးဘိုင်ဒန်ကအင်ဗီရိုမှာကြာသာပတေးနေ့ကဒင်းတောက်တွေကိုပြောလိုက်တာပါကာကွယ်ဆေးထိုးတဲ့သူတွေများလာဖို့အစိုးရဝန်ထမ်း3000လောက်အတွက်လေးသန်းလောက်အတွက်ထုတ်ပြန်လိုက်တဲ့စီကံတစ်တွေကိုပုဂ္ဂလိကလုပ်ငန်းတွေကလည်းလိုက်နာဖို့အစိုးရကမျှော်လင့်နေတာဖြစ်ပါတယ်။စီဝိုင်းလုပ်ငန်းတွေအနေနဲ့ဝန်ထမ်းတွေကိုအထူးခွင့်ရေးတွေပေးပြီးကာကွယ်ဆေးထိုးနိုင်အောင်စီရင်ဖို့လည်းသမ္မတဘိုင်ဒန်တိုက်တွန်းခဲ့တာပါ။ပြည်နယ်နဲ့ဒေသတွင်းအစိုးရတွေအနေနဲ့လည်းကာယောဂအတွက်အရေးပေါ်ပေးရထားတဲ့ရန်ပုံငွေတွေကနေကာကွယ်ဆေးထိုးတဲ့သူတွေကိုဒေါ်လာ100စီပေးပြီးစီရင်ဖို့လည်းအကြံပြုထားပါတယ်။အမေရိကန်လူလတ်ရေးနေ့ဇူလိုင်လ4ရက်နေ့မှာကာဝစီအပြည့်ထုတ်ပြတဲ့သူအရွယ်ရောက်သူအရေးအတွက်ကလူရည်ရဲ့80ရာခိုင်နှုန်းထိရှိဖို့တမနာကရည်မှန်းခဲ့ပေမဲ့အခုချိန်ထိတော့60ရာခိုင်နှုန်းတွဲလောက်သာရှိနေတာဖြစ်ပါတယ်
ကျူတင်ကာကွယ်ဆေးထိုးနှံခြင်းကကမ္ဘာတစ်လွှားမှာလူသန်းပေါင်း50ကျော်ရဲ့အသက်တွေကိုကယ်တင်နိုင်ခဲ့ပြီးအခုကိုဗစ်ကရောဂါကတော့ကာကွယ်ဆေးတွေရဲ့အနာဂတ်ကိုချိန်ကျောက်နေတယ်လို့သိပ္ပံပညာရှင်တွေကဆိုပါရယ်ကျူတင်ကာကွယ်ဆေးထိုးခြင်းရဲ့ထိရောက်မှုကိုလေ့လာတဲ့သိပ္ပံပညာရှင်တွေကဆင်းရဲတဲ့နိုင်ငံပေါင်း132နိုင်ငံမှာဝက်သက်ယောဂါအသေးအောင်ယောဂါနဲ့အသက်ဝက်ယောဂါအပါအဝင်ကူးဆက်လွယ်ယောဂါပေါင်း10ခုကိုကျူတင်ကာကွယ်ဆေးထိုးတဲ့အစီအစဉ်တွေကို10စုနဲ့2ခုကြာလေ့လာထားကြတာပါဒီလေ့လာရဲမှာပါတဲ့ဆရာဝန် KTK တို့က
For example, if people aren't getting sick of vaccine preventable diseases, then that means there's less stress on healthcare.
ကျူတင်ကာကွယ်လို့ရတဲ့ယောဂါတွေကိုကျူတင်ကာကွယ်ထားပြီးလူတွေကကျန်းမာနေရင်ပိုကျန်းမာရေးလုပ်ငန်းတွေအပေါ်ဝင်ပြီးတာကိုလည်းယောနေစေပြီးတော့တခြားယောဂါတွေကိုပိုကူးတာပေးနိုင်မယ်လို့ပြောကြားသွားတာပါ။ကာကွယ်ဆေးကြောင့်အသက်ကယ်နိုင်ခဲ့တဲ့လူသန်းပေါင်း50တဲကအများစုကကလေးတွေဖြစ်တယ်လို့သိရပါတယ်။အခုကိုဗစ်ကရောဂါပုံမှန်ကျူတင်ကာကွယ်ဆေးထိုးပေးနေတဲ့အစီအစဉ်တွေအလျင်ပြတ်သွားစေပြီးတော့ကာကွယ်ဆေးထိုးပေးနိုင်မှုလည်းကျဆင်းသွားတယ်လို့ဆိုပါရယ်ခင်ဗျာ
။ Olympic အားကစားပွဲကြီး Olympic အားကစားပွဲကြီးကျင်းပနေတဲ့ဂျပန်နိုင်ငံတိုကျိုမြို့တော်မှာကိုဗစ်ရောဂါကူးစက်မှုတွေ3ရက်ဆက်တိုက်အများဆုံးတွေ့ရှိခဲ့ပါတယ်။ဂျာတာဘင်းနေ့ကကူးစက်သူ3865ယောက်အတည်ပြုခဲ့တဲ့အတွက်ဗိုလ်ထုနေ့ကထက်900နီးပါးပိုများခဲ့တယ်လို့အရင်သတင်းဖက်ကထက်2ဆလောက်တိုးလာတာပါ။တိုကျိုမြို့တော်အုပ်ချုပ်ရေးမှူးကတော့နေ့စဉ်ကူးစက်သူ4500လောက်ထိတိုးလာနိုင်တယ်လို့သတိပေးထားပါတယ်။ဂျပန်နိုင်ငံအဝမ်းမှာလည်းရောဂါကူးစက်မှုတွေမကြုံမှုအောင်တိုးလာနေတယ်လို့အစိုးရအဖွဲ့အတွင်းဝန်ချုပ်ကပြောဆိုထားပါတယ်။
တိုကျိုမှာကျင်းပနေတဲ့ Olympic ပွဲကြာတာဘရီနီပြိုင်ပွဲမှာ American အမျိုးသမီး Olympic ဂျွန်ဘအဖွဲ့တွေမှာပါတဲ့အသက်18နှစ်အရွယ်ဂျွန်ဘအလှမယ် Susanna Lee တယောက်ချင်းပြိုင်တဲ့ဂျွန်ဘပြိုင်ပွဲမှာရွှေတသိက်စုရရှိသွားပါတယ်။ဂျွန်ဘမယ် Susanna Lee ကဒီအမျိုးသမီးအဖွဲ့တွေမှာအသက်အငယ်ဆုံးပါပြီးခဲ့တဲ့အင်္ဂါနေ့ကဂျွန်မမဲစပုံးမောင်းပြိုင်ပွဲကနေနှုတ်ထွက်သွားပြီးနောက်သူမနေရာကိုကျူတင်ကျင်ဆင်မှုမရှိဘဲဝင်ပြိုင်ရနေရာကနေအသင်းအတွက်ငွေတသိက်စုစခုနိုင်စေခဲ့တယ်လို့သိရပါတယ်ခင်ဗျာ
ထိတိုင်းအောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုရဲမွန်တို့ပြောပြခဲ့ကြတာပါခင်ဗျာကျွန်တော်တို့အပတ်စဉ်ခန္ဓာတွေမတန်ခင်မှာအရင်ဆုံးသတင်းပေးပို့ချက်တွေကိုနားဆင်ရမှာဖြစ်ပါတယ်အဲ့ဒီတည်းကမှဒီမြန်မာကိုဗစ်နောက်ဆုံးအခြေအနေကိုပြောပြခြင်းပါတယ်မြန်မာနိုင်ငံမှာကိုဗစ်အကြီးအကျယ်ပြန့်နှံ့နေပြီးအ धिक ကူးစက်နေတဲ့ရန်ကုန်မှာနေ့စဉ်မြေပြင်မှာတည်ဆုံမှုကထောင်ကနန်းဝန်းကျင်အထိဆက်လက်မြင့်မားနေတယ်လို့လက်တွေ့ကုသပေးနေတဲ့သူတွေကပြောပါတယ်အခုလိုဆိုရတဲ့ COVID-19 မျိုးကွဲသစ်ပြင်းထန်လာချိန်မှာဆေးရုံကတင်နဲ့အောက်ဆီဂျင်မလုံလောက်မှုတွေဖြစ်နေတာကျန်းမာရေးဝန်ထမ်းတွေပါကူးစက်ခံရတာနဲ့လည်းတိုက်ဆိုင်မှုရှိနေတာပါဒါနဲ့ပတ်သက်လို့ဆက်သွယ်မေးမြန်းလာတဲ့ကိုဝင်းမင်းကပြောပြมาဖြစ်ပါတယ
်ဟုတ်ကဲ့ရန်ကုန်ကအကယ်ဒမီဆေးရုံအုပ်ချုပ်သူဒေါက်တာထင်ပေါ်ကတည်ဆုံမှုများလုံးနေရပုံကို
ပြည်သာကျွန်တော်ခံမှန်းကြည့်ပေါ့နော်ကျွန်တော်တွေ့ကြည့်တာကျွန်တော်တို့ဆေးရုံမှာတော်တော်များပါတယ်ကိုပြည်သာဖြစ်လိုက်ရင်မိသားစုလိုက်မိသားစုလိုက်ဖြစ်ပြီးတော့တချို့ကအဖေတေလို့အမေကိုမတည်စီအောင်လို့လာတာတို့family history မှာတူဦးတော့တည်သွားကြတာများတဲ့ခါကျတော့ကျွန်တော်မြင်တော့ထောင်ကနန်းတော့ကြီးပဲတည့်ရကိုလေရန်ကုန်တခုတည်းနဲ့ဒီရက်ပိုင်းမှာဖြစ်နေတာတော့ကုသတာတော့အရေးပေါ်လူနာအနေနဲ့လည်းကုသပါတယ်။နောက်ပြန်ပလူနာအနေနဲ့လည်းကုသတယ်။အဲတချို့ဆေးရုံတည့်ရမယ်လူနာမျိုးတွေတော်တော်များများရှိပါတယ်။သို့သော်လည်းကျွန်တော်တို့ဒီဆေးရုံကကရင်90ပဲဆက်တဲ့ခါကျတော့limited amount ပေါ့နော်ဟိုအရန်နေပါလေ
academy အပြင်တခြားပုဂ္ဂလိကဆေးရုံတွေဖြစ်တဲ့ပန်းလိုင်းတကုံ american နဲ့ရွှေလာမင်းဆေးရုံတွေမှာလည်း covid လူနာတွေကုသပေးလာချိန်မှာအခုပိုမျိုးကွဲတဲ့ delta ကြောင့်တည်ဆုံးမှုထူးထူးခြားခြားပြင်းထန်လာပုံကိုလည်းအမည်မဖော်လိုတဲ့ကျန်းမာရေးတာဝန်ရှိသူကအ
ဲ့တိုင်းလည်းဆိုတော်တော်များများတော့ဖြစ်နေပေါ့နော်အပြင်ထက်ပြီးတော့ကူးစက်တာတွေကတော်တော်များတယ်လေအဲ့ဒီမှာတယောက်ဖြစ်လိုက်လို့ရှိရင်တည်နာလုံးလို့ဖြစ်တယ်သူကတော်တော်များတယ်โอ้อัตตี้ไอ้หลูนี่จ้ะတော့ခဏနိုင်ရေမရှိရဘူးတချို့သူ7ရက်လောက်ဖြစ်နေကြမှာတချို့19ရက်အထိတောင်တောက်ခံလာပြီဒါပေမဲ့ရုပ်တဲ့အောက်ဆီဂျင်ကထိုးကြပြီးတော့သုံးပါဝါးတွေလည်းတွေ့ရတယ်တချို့ရောဂါခံရှိတဲ့လူငယ်တွေလည်းတွေ့ရတယ်ဆေးရုံအခုသူအောက်ဆီဂျင်ကျတယ်ဥမာ95နေပြီးတော့80ကျသွားတယ်အခုတင်ကျင်နေရေးပေါ်ကျတော့ပြည့်နေတယ်ကျွန်တော်အနေနဲ့ဘယ်တော့အဆင်မပြေဘူးကျွန်တော်စိတ်လည်းမကောင်းဘူးလားကျတော့အကျဉ်းတော့ရတယ်မို့ကျန်တဲ့ဆရာဝန်တော်တော်များများရင်ဆိုင်ရတယ်ပေါ့နော
်ဒါအပြင်အောက်ဆီဂျင်အကန့်အသတ်ကြုံရပုံကိုလည်းဒေါက်တာထင်ပေါ်က
အောက်ဆီဂျင်ကိုကျွန်တော်တို့အခုအလုံးလောက်မရတဲ့ပြဿနာလက်လုံးမှာ challenge အဖြစ်ဆုံးအရာတစ်ခုပေါ့နော်လုံလောက်မရတဲ့အခါကျတော့ကျွန်တော်တို့က plug in to ပြီးသုံးတဲ့ concentrator လေးတွေနဲ့ကုသလို့ရနိုင်လောက်တဲ့အနေသားရှိတဲ့လူနာကိုမှပဲဆေးရုံတင်ပြီးကုသပေးလို့ရပါတယ်ဒီထက် ICU မှာသုံးတဲ့ ventilator တို့အဲ့ဒါမျိုးတွေ oxygen consumption များတဲ့အမျိုးတွေနဲ့ကုသပေးရမယ်လူနာတွေကိုကျွန်တော်တို့ facility ရှိပြီမဲ့ကုသနိုင်ဘူးအဓိကအကြောင်းအရတော့ရခင်ပုံမှန်ကျွန်တော်တို့ဆေးရုံကနေပြီးတော့ oxygen cylinder တွေတွင်းပေးနေတဲ့ဆေးရုံတွေကိုနိုင်ကူကောကျွန်တော်တို့ပုံမှန်မပြတ်ပြူးပေးနိုင်တော့
အဲ့ဒီတော့အခုလိုသေဆုံးနေရမှုတွေကိုပြည်သူတွေဘလို့ရင်ဆိုင်တင်တာအတွက်လဲကျမ်းမာရေးအရာရှိက
ရက်ကြလာတဲ့လီကိုကအားလေးကိုစစ်ထိန်နာနိုင်ဖို့ပေါ့နော်။ဥပမာပေါ့ nutrition နဲ့ဆိုင်တဲ့စားတော့တည်းစားကြည့်ကြည့်မစားကြည့်ကြည့်ရင်ရင်းနဲ့တောက်ရလိုက်ပေါ့နော်။နောက်ကျွန်တော်တို့ပြောတဲ့အသက်ရှူလေ့ကျင့်ခန်းလေးတွေနောက်အိပ်ရေးဘောဝအိပ်ထားလေးတွေနောက်စိတ်ဓာတ်ပေါ့အကြောက်တရားပေါ့အဓိကတော့ဖိစုပ်တွေမကြည့်တာကောင်းတယ်။ဥပမာနေကောင်းပြီဆိုရင်ဖိစုပ်ကြည့်လိုက်ရင်စိတ်တက်တဲ့စိတ်ကြောက်ရှောက်ရှားဖြစ်ပြီးတော့ဟိုတချို့ကြတော့လည်းအဲစိတ်တက်ကြောက်သွားလို့ချင်း24နာရီအတွင်းကိုအောက်ဆီဂျင်ထိုးကြပြီးတော့သုံးတော့ရတယ်ဒေလေမိသားစုတွေကပြန်ကြောပြလို့ကျွန်တော်တွေ့သိနေရတော့
နော်ဒါပေမဲ့အောက်ဆီဂျင်အပြင်ဆေးဝါးတွေပြတ်လတ်လာမှုရဲ့အကျိုးဆက်အားလုံးကိုတိခိုက်သွားရပုံကိုလည်းဒေါက်တာထင်ပေါ်က
စိုးစိုးကပြောတယ်ကျွန်တော်တို့ပုံမှန်ပေးနေတဲ့အောက်ဆီဂျင်ပလန့်ဒီမှာသွားပြီးတော့ refill ပြန်လုပ်ရတဲ့အခါမှာတန်းစီကြရတယ်တချို့ဆိုလို့ရှိရင်ကိုဗစ်ဖြစ်နေတဲ့လူတွေကသွားတန်းစီအဲ့ဒီမာရင်ကိုပဲတချို့အသက်ဆုံးရှုံးရတဲ့လူမျိုးတွေကြားရပါတယ် transmission ဖြစ်တာကတော့ကျင်းသေးတယ်နေရာတိုင်းမှာဘလုံးမစနစ်တကျ control လုပ်ဖို့မဖြစ်နိုင်တော့အကြောင်းရင်းကအဲ့ဒီလူစုလူဝေးတွေကအသက်နဲ့လူပြီးတော့သူ့ထက်ငါအောက်ဆီဂျင်သွင်းရတယ်ဆေးတွေလူဝေးရတဲ့အတွက်ကြောင့်ဒီလူစုလူဝေးကြီးကို control လုပ်ရတာအမတန်ခက်ပါတယ်အဲ့တော့တစ်ဖက်ကလည်းဈေးနှုန်းအဆမတန်မြင့်တက်လာတယ်တစ်ဖက်ကလည်းလိုအပ်ချက်ကိုမဖြည့်တင်ပေးနိုင်ဘူးကျွန်တော်တို့ပုဂ္ဂလိကကလည်းပြည်စုံနဲ့အားတက်တယောမလုပ်ပေးနိုင်တာမျိုးတင်းတုံးတွေကတည့်ရတည့်ရကိုတော်တော်လေးကိုညားပါတယ
်အခုလိုအချိန်မှာရှေ့တန်းကကျမ်းမာရေးဝန်ထမ်းတွေပါစတိခိုက်ရုံးကန်လာနေရပုံကိုလည်းကျမ်းမာရေးတာဝန်ရှိသူက
ကျမ်းမာရေးဝန်ထမ်းအားနေနေတဲ့အနေအထားမှာလည်းကျွန်တော်တို့ဝန်ထမ်းတွေလည်းပေါ့စ်တွေဖြည့်တယ်ပေါ့နော်ဥပမာကျွန်တော်တို့ဆိုရင်20လောက်ရှိတာမှာအခု9ယောက်လောက်ဖြစ်နေပြီပေါ့နော်ဒီလောက် view site နေရတာနဲ့လည်းဒါကြောင့်မလို့တော်တော်လေးကိုအသေးစိတ်ကဆက်အလုပ်လုပ်တဲ့အခါမှာဖြစ်ဖြစ်ကိုအိမ်မှာနေတာပဲဖြစ်ဖြစ်ဓာတ်လေကစီးတာပဲဖြစ်ဖြစ်အိမ်သာသွားတာပဲဖြစ်ဖြစ်အင်ဂျာလေး view design နဲ့သတိထားဖို့တော့လိုတယ
်ဒီအချက်တဲတွေကိုကြော်နိုင်ဖို့ပြည်သူတွေအနေနဲ့ကာကွယ်ဆေးရသမျှထိုးကာကွယ်ရေးပို့လုပ်တာအပြင်စစ်ကောင်စီဘက်ကလည်းပြန်မဝင်သေးတဲ့ဂျမိုင်းဝန်ထမ်းတွေနဲ့ပြန်ညှိတာအောက်ဆီဂျင်ဆက်ရုံတွေတည်ဆောက်တာနဲ့စေဝါပစ္စည်းတင်သွင်းတာတွေအဆင်ပြေအောင်အရေးပေါ်စီမံသင့်ပြီလို့ကြွကျင်သူတွေကအကြံပြုလိုက်ပါတယ်ခင
်ကိုဝင်းမင်းတင်ပြခဲ့တာပါခင်ဗျာဒါနဲ့တစ်ဆက်တည်းပြောပြချင်တာကကိုဗစ်တတိယလှိုင်းနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာဆေးနဲ့ဆေးပစ္စည်းတွေရှားပါးနေတယ်လို့ဈေးတင်ပြီးတော့ရောင်းချနေတာတွေလည်းရှိလာပါတယ်စစ်ကောင်စီကတော့ဈေးနှုန်းတွေကိုကွင်းစင်းစစ်ဆေးဖို့စီစဉ်နေပြီးစည်းကစားတာပေါ်ပေါက်ခဲ့ရင်ထောင်ဒဏ်3နှစ်ထိချမှတ်နိုင်တဲ့ဥပဒေနဲ့ရေးယူသွားမယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒီအကြောင်းရန်ကုန်မြို့ကလာတဲ့သတင်းကိုတော့မက်ခင်ဖြူတွေးကပြောပြမှာဖြစ်ပါတယ်
။ကယောဂကာလအတွင်းစီးနဲ့ဆက်ဆက်ပစ္စည်းတွေပြက်လက်တာဈေးတင်ရောင်းပြီးစည်းကစားတဲ့အခြေအနေတွေကိုပြည်သူတွေရင်ဆိုင်နေရတဲ့အချိန်ဆေးချွေရေးကောင်စီဘက်ကဈေးကစားသူတွေကိုလိုက်လံစစ်ဆေးဖို့ပြင်နေတယ်လို့စားသုံးသူရေးရာဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဦးမြင့်ချိုကပြောပါတယ်။ဈေးကွက်အတွင်းဈေးကစားတာကိုအရေးယူကြံ့မှဖို့လုပ်နေပြီးစစ်ဆေးတွေးရှိရင်အမြင့်ဆုံးပြစ်ဒဏ်3နှစ်အထိချမှတ်မယ်လို့ပြောပါရယ်
ဒီစားသုံးသူရဲ့ဦးစီးဌာနကအဖွဲ့ကောင်းဆောင်ပေါ့လေပြီးရင် FDA နဲ့ CBN နဲ့ကျွန်တော်တို့ပူးပေါင်းပြီးတော့ဈေးကွက်ထဲမှာရှိတဲ့ဒီဈေးဆိုင်တွေရဲ့ဈေးနှုန်းတွေကိုကျွန်တော်တို့ကွင်းစင်စစ်ဆေးဖို့စလုပ်နေပါပြီအရင်ဆုံးတော့ကျွန်တော်တို့ဒီတိုင်းစီမံအုပ်ချုပ်ကောင်စီရဲ့ကျွန်တော်တို့ guideline တွေနဲ့တန်ကုန်တင်ဖို့ပေါ့လေတော်လို့ကျွန်တော်တို့အကုန်လုံးဒီစေဝါအတုံးများတဲ့ဒေတာလေးအကုန်လုံးမှာကျွန်တော်တို့ဖွဲ့တွေဖွဲ့ပြီးတော့ဈေးကွက်တရားဈေးနှုန်းကိုကျွန်တော်တို့ဖြစ်တင်ပြတိုက်တဲ့ဈေးနှုန်းဖြစ်အောင်ကျွန်တော်တို့စီစဉ်စမတ်ဖို့အစီအစဉ်လေးပါလေခင်ဗျာဒီဈေးမကစားဖို့အတွက်တာမီမိတ်တွေထုတ်ထားပြီးဖြစ်ပါတယ်ဒီလိုဈေးကစားတာကိုစီစဉ်ပေါ်ပေါက်ရင်တော့အရေးကြီးကုန်စည်ဥပဒေအရကျွန်တော်တို့ကစက်ပြီးအရေးယူဖို့ထုတ်သွားမှာဖြစ်ပါတယ်ခင်ဗျာတာမီမိတ်ကိုမလိုက်နိုင်ဘူးဆိုရင်အမြင့်ဆုံးပြစ်ဒဏ်ထောင်ဒဏ်3နှစ်ပါခင်ဗျာကျန်တာတော့ဒါသူ့ရဲ့ကျွတ်လုံးနဲ့အခြေအနေပေါ်မူတည်ပြီးတော့တန်ငွေလည်းရှိနိုင်ပါတယ်
မြန်မာနိုင်ငံမှာဆေးဝါးနဲ့ဆက်ဆက်ပစ္စည်းတွေလိုအပ်မှု90ရာခိုင်နှုန်းကိုပြည်ပနိုင်ငံတွေကမှားရတာဖြစ်ပြီးတင်သွင်းမှုစုစုပေါင်းရဲ့ထက်ဝက်နီးပါးကအိန္ဒိယနိုင်ငံကဖြစ်ပါတယ် လက်တလောမှာအိန္ဒိယနိုင်ငံမှာလည်းကိုဗစ်ကူးစက်မှုဒဏ်ကိုအကြီးကျယ်ခံနေရတာမို့တင်သွင်းမှုပြက်လက်တာတွေကြောင့်ဆေးပြက်တာတွေလည်းရှိတယ်လို့မြန်မာနိုင်ငံဆေးဝါးနဲ့ဆေးပစ္စည်းကုန်တွေနဲ့လုပ်ငန်းရှင်တွေကပြောပါတယ်။ဂျာရီအပြင်ပြည်တွင်းမှာဆေးဝါးပြက်လက်တဲ့အတွက်စိုးရင်စရာအခြေအနေမှာဆေးဝါးတွေတနိုင်ဝယ်ယူတူလောင်တာတွေရှိနေတယ်လို့လက်ကားရောင်းဝယ်သူတို့ကလည်းအခြေအနေပေါ်မူတည်ပြီးဈေးကစားတာတွေကလည်းရှိနေပြန်ပါတယ်။လက်လီဈေးဆိုင်လေးတစ်ခုကိုပိုင်ထားတဲ့မတ်ရင်ရင်ကတော့လက်ရှိဆေးတွေဈေးတက်တဲ့အခြေအနေနဲ့ပတ်သက်လို့ဈေးကွက်တွင်းမှာကြုံနေရတဲ့အပိုင်းကိုသူကအခုလိုရှင်းပြပါတယ်
။ဘာလို့လို့ဆေးတွေဝယ်ရကြလဲဆိုတော့ကုမ္ပဏီတော်တော်များများပိတ်တယ်။ကုမ္ပဏီကဝန်ထမ်းတော်တော်များများမှာဒီကိုဗစ်လက္ခဏာလေးတွေရှိတယ်တွေ့တဲ့အတွက်ကြောင့်မလို့ကုမ္ပဏီတော်တော်များများပိတ်တယ်။ဝယ်လို့ကအရန်များပြီးတော့တကယ်ထုတ်တဲ့ကုမ္ပဏီကမထွက်နိုင်တော့ကြတော့ပစ္စည်းတွေကပြတ်တာပေါ့နော်။တချို့ကြလဲစိုးရင်ပူပန်ပြီးတော့ဆေးတွေကဆောင်ရတာကိုဒီမင်္ဂလာဈေးမှာကြတော့တဆုပ်ဈေးတိုင်းတွေဝယ်ထားတယ်လောင်ထားတယ်ပေါ့နော်ကုမ္ပဏီတွေပိတ်တယ်အောက်ကဝယ်လွားတွေတက်လာတဲ့အချိန်မှာအရန်ဈေးကစားတယ်တချို့ကုမ္ပဏီတွေကတော့ဖွင့်ပေးထားတယ်ဒါပေမဲ့ဆယ်ခုမှာနှစ်ခုလောက်ပဲဖွင့်ပေးတဲ့သဘောတရားကြောင့်ဈေးတွေကပြတ်ကုန်တာပေါ့နော်အဓိကကုမ္ပဏီတွေပိတ်တာလည်းပါတယ်ပြီးတော့ဈေးပေါ်ကအဲဒီအဓိကဒီလက်လက်ကားရောင်းတဲ့ဆိုင်ကြီးဈေးကစားတာကြောင့်လည်းပါတယ်အမဟုတ်ကဲ့
လူများသုံးနေတဲ့ဆေးပါတချို့ဖြစ်တဲ့ပါရာစီတမော့ချွဲပျော်ဆေးနဲ့ချောင်းဆိုးပျောက်ဆေးနောက်ပိုးသက်ဆေးတွေပြက်လက်နေသလိုဈေးနှုန်းမြင့်တက်တာတွေကြောင့်ဝယ်ယူဖို့အခက်အခဲတွေနဲ့လည်းရင်ဆိုင်နေရပါတယ်။ကိုဗစ်ရောဂါကူးစက်ခံရသူတူကတော့မိဘတွေပါကူးစက်ခံထားရသလိုရောဂါအခံရှိတဲ့ဖခင်အတွက်ဆေးရှာရတဲ့အခက်အခဲအပြင်ဈေးအဆမတန်ပေးဝယ်နေရတာကြောင့်အခက်အခဲတွေရှိနေတယ်လို့ပြောပါတယ်
။ Paracetamol ဘာလို့ဆိုကျွန်တော်တို့ဝယ်လို့မရတော့အဖေကဆီးချိုသွေးချိုရှိတော့ထွေးကျဲသေးဆိုတဲ့ဟာမျိုးကိုကျွန်တော်တို့ထိုးရတယ်ဒီတဲ့ဒီဆိုလိုက်လဲဝင်လို့မရအောင်ဇိုင်းကြီးကလည်းဈေးတင်တာဗျာ3-4ဆလောက်ရှိဘာမှမဟုတ်တဲ့ချွဲပျော်ဈေးတစ်ခုတော့မှ3ဆလောက်တက်ကျွန်တော်ဆိုတာမန်ဝင်ငွေရတဲ့လူတော့မှမတက်နိုင်အခြေခံလူတန်းသားတော့ပြောမယ်ဘသူကဘလို့ပုံစံနဲ့ဈေးကစားနေလဲတော့မသိဟိုတေးကြတစ်ခုကတော့ဈေးတွေအကုန်လုံးကဈေးက3-4ဆလောက်တက်တဲ့အပြင်ဝယ်လို့လည်းမရအောင်စီတလုံးတလုံးဆိုတာဟိုတစ်ခေါင်းတစ်တလုံးမကြောက်ဘူးရဲ့ဈေးတွေနဲ့ကျွန်တော်တို့မှာဝယ်ပြီးထိုးမရဘူးကိုမိပါဆိုတော့အတိမခံနိုင်တော့လိုက်ရှာဝယ်တရတဲ့လဲအဲ့ဈေးတွေကမရောက်တနေရာတွေမှာလည်းမရောက်ပြီးရတဲ့နေရာကျတော့လဲဈေးတွေကအရင်မြင့်3-4ဆလောက်ခေါ်ခြင်းသူလို့ခေါ်ပြီးတော့ရောင်းခြင်းသူလို့ရောင်းနေတာ
တစ်ဖက်မှာလဲဈေးပြက်လက်မှုမဖြစ်အောင်အလွယ်တကူတင်သွင်းနိုင်ရေးနဲ့ပြည်တွင်းမှာထုတ်လုပ်နိုင်ရေးကိုလဲတွန်းမြှင့်လှုံ့ဆော်ဖို့စီစဉ်ထားပြီးဈေးဝါတင်သွင်းမှုအတွက်ကြံ့ကြာမှုမရှိအောင်တမန်ထားတဲ့စီမင်းစည်းကမ်းဖြေလျှော့မှုတွေလုပ်နေတယ်လို့လည်းစစ်ကောင်စီကပြောထားပါရဲ့ရှင
် VOA ရဲ့တောက်ကြနေမနေ့ခင်အစီအစဉ်လေးကိုသောရရှင်နေနားဆင်ရှုစားနေရတာပါခင်ဗျာအခုတခါတော့ဒီရာသီဥတုဆိုးဝါးတဲ့အကြောင်းကိုလည်းပြောပြခြင်းပါလေဘင်္ဂလားဒေ့ရှ်နယ်စပ်လူသိန်းချီရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေမှာရေကြီးမြေပြိုတာတွေကြောင့်လူသေဆုံးတဲ့အထိအန္တရာယ်နဲ့ကြုံနေရတယ်လို့ဒုက္ခသည်တွေကပြောပါတယ်ဒီလိုသဘာဝဘေးအန္တရာယ်ကရောကိုဗစ်ဘေးကပါလွတ်မြောက်ရအောင်အကာအကွယ်တွေပေးကြဖို့ကိုတောင်းဆိုနေကြတာပါကုတုပလောင်စခန်းအမှတ်9ကရိုဟင်ဂျာဒုက္ခသည်ဦးအောင်မြင်ကိုမတ်စုမွန်ကဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုစပြောပါတယ်
။အာရာပီယူတို့အချမ်းလည်းဘူတီတီတိတ်ပြီးတော့ခေါလာတာလည်းမသေးပါဘူး။အဘူတီမိုးရွာတို့လည်းအဲပြီးတော့အဲရေနေသွားတဲ့သေးတွေဝါသေးတွေလည်းရှိတယ်လို့မြင်းမိသားစုတွေကအဲဆွေမျိုးသားချင်းတောင်ဆက်တဲ့သေးတွေစီသွားပြီးတော့သူတို့ကလောလောဆယ်ကိုလွန်နေတာရှိပါတယ်။အဲဒီတော့အဲ NGO INGO တွေကအဲတဲတော့ပါလို့အဲဆော့ဖ်ဝဲအတွေ့တော့လောလောဆယ်တော့ဘာမှစီစဉ်မသွေးပါဘူးဒါနဲ့နောက်မှတော့ဒါလည်းကြိလာမယ်လို့ကျွန်တော်မျှော်လင့်တယ
်ဟုတ်ကဲ့ cost ဘာသာမှရှိရဒုက္ခတဲ့စခန်းနေတဲ့မှာဒီစခန်းဘယ်နှခုလောက်မိုးများရေကြီးရတဲ့အံကိုခံရလဲပေါ့နော်အဲ့ဒါလေးနည်းနည်းပြောပြပေးပါဦ
း cost ဆိုတာကဲတကူလို့ပါစင်တော့အမျိုးနဲ့တက်နာမျိုးဒီမျိုးနကူတော်တော်များများဒုက္ခသည်စကဲမှာတော့မှရေကြီးတာရှိတယ်တချို့ကြတော့အဲတောင်ထဲရှိတဲ့လူတွေကြတော့ mass light လို့ပါတော့ပြတတ်ရှိတယ်သေဆုံးမှုအတိရှိလာတာကတော့ဒီမှာစကင်တဆေးပါဒါကအဲတင်းနေရကဘာလို့ခလိပါဒီဘက်မှာစကင်ခုန်ရှိတယ်အဲဒီတော့စကင်လေးစကင်ကစကင်တဆေးမှာပဲသေဆုံးမှုအတိပြလာတာပါ
ဟုတ်ကဲ့ရှင်ဘလို့အခြေအနေတွေအထီးကြောင့်မလို့လူသေးဆုံးတဲ့အထိဖြစ်သွားတာလေအဲ့ဒီစခန်းနေမှာလေ
လူသေးတဲ့အထိပြလာတာဒီလိုပါ NGO တက်တဲ့ချူပြီးတဲ့ဒီမှာပတ်တိုင်းတိုင်းမှာအကာတော့ပါတော့ပေးထားမယ်ဆိုလို့စီရင်တော့အဲဒီလိုမျိုးဖြူရှာမှုတော့ပြလာမယ်အချောင်းမရှိဘူးအဲ့လိုမျိုးအကာရင်ကအကာရမှာအဲလုံးမတဲ့နိုင်မှုကြောင့်ဒီလိုမျိုးမျိုးဖြူရှာလာတာပါဒါမဲ့နောက်တစ်ခုတော့ဒီလူရှိတဲ့ NGO ကအဲလူတွေကိုမနေဖို့အဲသူတို့နေရာတွေကိုရွှေ့ပြောင်းပေးမယ်ဆိုရဟာမျိုးလို့ပြောတာလည်းရှိတယ်ဒါမဲ့လူတွေကလည်းဒီလိုပါပဲတော့ကတဲ့တွေကလည်းသူတို့ဆွေမျိုးတိုင်းချင်းနဲ့သူတို့တိတ်မဝေးရှင်ဘူးပေါ့နော်။ဘာပဲဖြစ်ဖြစ်သူတို့ကတော့ဒီစန်ဒါတန်သူတို့နေနေဆိုလို့ရှိရင်လည်းနေပြူမှုမရှိအောင်သူတို့မှရှူပြီးတော့အကာအကွယ်လောက်တရမှာ
။ဟုတ်ကဲ့ရှင်ဟုတ်ကဲ့။အခုအဲ့တော့အခုလောလောဆယ်အနေထားရကန့်နေတဲ့မှာပေါ့နော်။အဲ့လိုမျိုးအန္တရာယ်ရှိနိုင်တဲ့နေရာတွေကနေရွှေ့ပြောင်းပေးနေတာမျိုးတွေကြိုတင်ပြင်ဆင်ပေးနေတာမျိုးတွေရောအခုလုပ်နေကြပြီလားစခန်းထဲမှာ
။အဲလောလောဆယ်ကွန်အီပေးနေတာပဲရှိတယ်ဒါမှရွှေ့ပြောင်းရမယ်။ရမယ်ဒီရမယ်ဒါမျိုးလုပ်ခြင်းလေလူပြောတာတော့လောလောဆယ်မရှိပါဘူ
း။ဟုတ်ကဲ့ရှင်အဲ့တော့လောလောဆယ်မှာဒုက္ခသည်တွေဘက်ကဘာအခက်အခဲတွေတွေ့နေလဲ။သူတို့အတွက်ဘာလုပ်ပေးမယ်ဆိုလို့ရှင်အကောင်းဆုံးဖြစ်မယ်လို့ကိုအောင်မြိုင်အကြံပြုချင်တာရှိလဲရှင်
။အကောင်းဆုံးကကျွန်တော်အကြံပြုချင်တာကအဲ့ဒီသူလူတို့နဲ့ဒုက္ခသည်တွေနဲ့သူတို့မှာဆွေးနွေးဖို့လုပ်တဲ့ဒီကိစ္စတွေကိုအခုသူတို့ဆွေးနွေးမှုကအားနေတယ်။ဒီတော့တချို့လူတို့ကသွားပြီးတော့တင်ပြရင်လည်းလူကလောက်တော့သူတို့စိတ်ထဲကကွန်ရရတာကတော့မရှိပါဘူး။အဲအဲ့ဒါကြောင့်မလို့အခုဒီမှာလွယ်တာကဒီကအမျိုးပါ။အဲဒရိန်လူတဲ့ဒီမှာဒီတော့အခါပေါ့နော်။အဲဒီလိုမျိုးမြေပြူရှာတဲ့အဲနေရာတွေကိုအဲ့ဒါတွေကိုပထမစီစဉ်ပြီးတော့နော်စီစဉ်ပြီးတဲ့ဒီမှာအဆိုင်မှာနော်။အောက်ပြင်နဲ့အခိုင်ရင်လောက်ပြီးဖို့လူတဲ့ဖဲနော်။ဖဲတော့ပါလားဖဲမှာလောက်ပြီးဖို့လူတဲ့။ဒါကတော့ဒီကပေါ့နော်။အဲ့လိုဒီတော့ရေလိုတဲ့ဒီမှာဥပမာအဲ့ကျန်တော့နေတဲ့စက်ကကျွန်တော်ရေရေတုံးခင်တာမရှိဘူးဒီမှာအဲ့ဒီမှာရေလိုမျိုးနေရာတည်းမရှိဖြစ်တဲ့နေရာတို့မှာလည်းရေတုံးခင်တော့ဘာလို့အဲ့ဒါရေရောက်အောင်စီစဉ်ဆောင်ရွက်ဖို့လဲအများကြီးရှိတယ်ဒါတွေကိုသူတို့မှပထမနဲ့နောက်ဒီကန်ဒီရှိတဲ့ဟာတွေကိုဥစားပေးပြီးတော့သူတို့မှလော့တင်းတယ်လို့ကျွန်တော်လည်းလူကချင်ပြန်ချင်ပါ
ဟုတ်ကဲ့ရှင်အဲ့တော့ဒုက္ခသည်စခန်းထဲမှာရေကြီးရေရှန်တာတွေဖြစ်တယ်နောက်မြေပြိုကျတာတွေဖြစ်တယ်တပြိုင်နက်တည်းမှာလည်းကိုဗစ် -19 ကပ်ရောဂါကလည်းပြန်ပြီးတော့မှဟိုစိုးရိမ်စရာအနေအထားဖြစ်လာနေတော့အဲ့ဒီလိုမျိုးဘေးနှစ်ခုပေါ့နော်တဘာဝဘေးနဲ့ယောဂဘေးနဲ့ကြုံနေရတဲ့အနေအထားမှာစခန်းထဲမှာရှိနေတဲ့လူတွေအတွက်ပေါ့နော်ဘာတွေများအရေးတကြီးလုပ်ပေးမယ်ဆိုရင်ရောအကောင်းဆုံးဖြစ်မယ်လို့ဟိုကြောက်မြိုင်ထင်ပါလဲရှင်
ဒီမှာအရေးကြီးကဒီလိုမျိုးမိုးရာသီဆိုတော့ဒီမိုးရာသီကဒီကန်နေရှိတဲ့နေရာတွေကိုအောင်းနေရင်လည်းသူတို့အကာအကွယ်လုပ်ပေးဖို့လိုတဲ့ဒီတဲတွေပါတဲတွေကိုဆောင်ရွက်ပေးဖို့လိုတယ်ပြီးတော့ကိုဗစ်ကာကွယ်ဆေးပါကိုဗစ်ကာကွယ်ဆေးကဒီမှာကလူရဲ့ကတူတက်ပြီးတော့နေထိုင်တဲ့နေရာတကူပါပဲဆက်ချနေရတဲ့19ရက်ဆိုလို့ရှိရင်အများကြီးကွာတယ်အစောရနေ့မှာစားပြီးတော့ကာကွယ်ဆေးတိုးမယ်လို့ကျွန်တော်အဲ့လိုကြားသိရတာရှိတယ်အဲ့ဒီမှာသူတို့စက်တနာဝင်တဲ့ကိုတွေ့မယ်ပြီးတော့အသက်59နှစ်ကနေစားပြီးတော့အသက်50လောက်စုစုပေါင်း50လောက်ကိုတွေ့မယ်ဆိုတာကဒီဒုက္ခတွေအားလုံးအခုစစ်ကုန်းရောရေမရှိသေးဘူးပါလေ။ဒါမှသာကျွန်တော်ရဲ့ကိုဗစ်နဲ့ပတ်သက်ပြီးတော့ကျွန်တော်လူချို9ရက်ဖက်တာတခုကျွန်တော်ခံစားမှာပါ
မဆုမွန်ရဲ့ဆက်သွယ်မေးမြန်းချက်ဖြစ်ပါတယ်ခင်ဗျာမကြာခင်မှာအပတ်စဉ်ကန္တာတွေကိုနားဆင်ရတော့မှာပါ VOA ကိုစောင့်မျှော်နားဆင်တဲ့အတွက်ကျေးဇူးပါခင်ဗျာ
VOA American တဲ့ရုပ်သံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ဂျိုရုဖန်ယူမှုနဲ့ဖိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်။ 8473748.info ဖြစ်ပါတယ်။ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamese channel ဖြစ်ပါတယ်။စလုံးပေါင်းက voabamesechannel ဖြစ်ပါတယ်။ YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Burmese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabermis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabermis ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ဆိုတော့ soundcloud.com/voabermis ဖြစ်ပါတယ်။VOA American သံရုပ်သံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်မင်္ဂလာမနက်ခင်းလေးပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American သံရဲ့တောက်ကြနေမနက်ဖက်အစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့ line no meter 25 40 51အပြင်လိုင်းလမ်းမီတာ190ကပါကျွန်တော်တို့အခုတိုးချက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့ဦးအောင်ခင်ရဲ့မြမာရေးသုံးသက်ချက်ကျမ်းမာရေးကဏ္ဍကိုတင်ဆက်မှာဖြစ်တဲ့အပြင်တိုင်းရင်သတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
ဒီတရားမျှတမှုဆိုတာဒီလူမှုအတိုင်းအဝန်းမှာလူတယောက်ကိုလှုပ်ချင်တယ်လို့လှုပ်တက်ချင်တယ်လို့တက်တံဖိုးမရှိလှုပ်ခဲ့ပြီးမှဒီငွေကြေးအင်းနဲ့လာပြီးတော့တောင်းပန်တယ်တို့ပါတို့ဒါကတော့ဟန်ဆောင်မှုတစ်ခု
စစ်တပ်ကပြစ်ခတ်သေးဆုံးသူတူအတွက်တက်ကနေပြီးတော့ငွေကြေးနဲ့ရောကြေးပေးပြီးအမှုကိုဖြည့်ရှင်းခဲ့တဲ့အပေါ်သုံးသက်ပြောဆိုတဲ့နေဖြစ်ပါတယ်နောက်ပိုင်းမှာအပြည့်စုံကိုနားဆင်ရပါပါအခုတော့ဦးအောင်ခင်ရဲ့မြမာရေးသုံးသက်ချက်အလှည့်ရောက်လာပါပြီမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုကြောင့်ပေါ်ပေါက်လာတဲ့ပြည်သူ့ကာကွယ်ရေးတပ်နဲ့အာဏာသိမ်းတပ်တို့ကြွာချပုံကိုဦးအောင်ခင်ကသုံးသပ်တင်ပြထားပါတယ်ခင်ဗျာ
မြန်မာပြည်မှာလက်နက်ကိုင်အဖွဲ့အမျိုးမျိုးရှိတဲ့အနေနဲ့နောက်ဆုံးပေါ်အဖွဲ့ဟာပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဖြစ်ပါတယ်စစ်အာဏာသိမ်းမှုကန့်ကွက်တာတွေကိုစစ်တပ်ကတိုက်ခိုက်နေလို့ပြည်သူကိုကာကွယ်ဖို့ပေါ်ပေါက်လာတာဖြစ်တဲ့အတွက်ထောက်ခံမှုအများဆုံးရတဲ့အဖွဲ့လို့ပြောနိုင်ပါတယ်။လွန်ခဲ့တဲ့ဇူလိုင်လ9ရက်နေ့က CNN သတင်းတောက်ချင်းပြည်နယ်အိန္ဒိယနယ်စပ်ကဗစ်တိုးရီးယားစခန်းကိုတွားရောက်လေ့လာပါတယ်။စစ်သည်4,000ကျော်ကိုတင်နန်းပေးပြီးပြီလို့တင်နန်းပေးတဲ့ချင်းအမျိုးသားတပ်ဦးကဆိုပါတယ်။မြို့နယ်တိုင်းမှာပြည်သူကာကွယ်ရေးတပ်ဖွဲ့တွေရှိနေပါတယ်။ KIA ကချင်းလူမျိုးရေးတပ်ကလည်းကတာကောလင်ထိရှိစားတဲ့တကိုင်းတိုင်းမြို့နယ်တွေမှာ PDF ပြည်သူတပ်ဖွဲ့တပ်တွေနဲ့ပူးတွဲပြီးတော့အာဏာသိမ်းတပ်တွေကိုတိုက်ခိုက်နေကြောင်းဇူလိုင်လ9ရက်နေ့ထုတ်မြန်မာနောက်စာဆောင်မှာဖော်ပြပါတယ်ပြည်သူကာကွယ်ရေးတပ်ဖွဲ့နဲ့တိုင်းရင်းသားတပ်ဖွဲ့တွေအကြားတွဲခွဲနိုင်ဖို့အတွက်အာဏာသိမ်းတပ်ကနှီးမျိုးစုံနဲ့ကြိုးပမ်းနေတယ်လို့ဆိုပါတယ်ပြည်သူဖက်ဒရယ်တပ်မတော်ပေါ်ထွက်လာမှာကိုစိုးရိမ်နေပုံရပါတယ်
အမျိုးသားညီညွတ်ရေးအစိုးရလက်အောက်ခံပြည်သူ့ကာကွယ်ရေးတပ်ရဲ့ထူးခြားချက်တစ်ခုကစစ်ဘက်ဆိုင်ရာကျင့်ဝတ်ကိုအရင်ဆုံးပြဋ္ဌာန်းတာဖြစ်ပါတယ်။ထိတွေ့တိုက်ခိုက်မှုဆိုင်ရာစီမင်းစည်းကမ်းနဲ့လက်နက်ကင်ပဋိပက္ခဆိုင်ရာစစ်ဥပဒေကိုကာကွယ်ရေးဝန်ကြီးဌာနကထုတ်ဝေပါတယ်။စစ်စင်ရေးလုပ်တဲ့အခါအရသာပိုင်ဥစ္စာပစ္စည်းထိခိုက်ပျက်စီးမှုမရှိအောင်လုပ်ဖို့ဘာသာရေးနဲ့ယဉ်ကျေးမှုအဆောက်အုံတွေကိုလေးစားဖို့ညွှန်ကြားထားပါတယ်။စစ်အာဏာရှင်စနစ်ရဲ့ထောက်တိုင်တွေကိုပြစ်မှတ်ထားပေမဲ့လက်နက်ချအညံ့ခံလာတဲ့တပ်သားတွေကိုဂျနီဗာစာချုပ်ပါပြဋ္ဌာန်းချက်တွေအတိုင်းလူကုန်သိက္ခာနဲ့အညီကောင်းမွန်စွာဆက်ဆံရမယ်လို့ဆိုထားပါတယ်လက်နက်ချအညံ့ခံသူရဲ့မိသားစုကိုအသိပေးဖို့လဲအတတ်နိုင်ဆုံးစူးစမ်းရမယ်လို့ဖော်ပြထားပါတယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ရဲ့အဓိဋ္ဌာန်ပြုချက်တွေထဲမှာဖက်ဒရယ်နိုင်ငံအသစ်အတွက်အသက်ဆွတ်မှုကိုလည်းထည့်သွင်းထားပါတယ်
အာဏာသိမ်းတပ်ကတော့ပြည်သူ့ကာကွယ်စောင့်ရှောက်ရေးမှာအတော်ကြီးအားနည်းတယ်လို့ပြည်သူ့ဘက်ကကူးပြောင်းလာတဲ့ကလောခလာယခွန်နစ်ကဗိုလ်ဘူးညွန့်နိုင်ကဆိုပါတယ်ဘာသာရေးအဆောက်အုံကိုမဖြစ်ကပ်ဖို့နဲ့စာတင်ကျောင်းမှာတတ်မဆွဲဖို့တိတဲ့လူတိတ်နေတယ်လို့ဆိုပါတယ်ပြည်ထွင်းစစ်ကိုရေရှည်ဆင်နွှဲလာတဲ့အာဏာသိမ်းတပ်ဟာမိမြင်သမျှလူကိုရန်သူလို့တတ်မှတ်တယ်လို့ဆိုပါတယ်အထက်မြန်မာပြည်ကိုအင်္ဂလိပ်ကိုလိုနီအစိုးရတိမ့်ပိုက်ချင်းကစပြီးဒေသခံပြည်သူကိုရန်သူလိုသဘောထားတဲ့ဒလိစတင်ပေါ်ပေါက်လာပါတယ်ပြည်သူစန့်ကျင်မှုကိုရင်ဆိုင်နေရတဲ့ကိုလိုနီတပ်ရဲ့အဓိကရန်သူဟာပြည်သူဖြစ်လာပါတယ်ဒါကြောင့်ပြည်သူလူထုကိုတိုက်ခိုက်တဲ့နေရာမှာအင်္ဂလိပ်ကိုလိုနီတပ်နဲ့အာဏာသိမ်းတပ်ဟာအသွင်တူကြပါတယ
်ပြည်သူဆန္ဒလေးစားတဲ့အစဉ်အလာအာဏာသိမ်းတပ်မှာမရှိပါဘူးဒါကြောင့်လဲ1958ကစပြီးရွေးကောက်တင်မြှောက်တဲ့ပြည်သူ့ကိုယ်စားလှယ်အစိုးရတွေကိုဖြုတ်ချပြီး အာဏာသိမ်းလာခဲ့တာဖြစ်ပါတယ်ဘဝရည်ရည်နဲ့ကိုဂျိုးစီဝါကိုအဓိကထားတဲ့ပြည်သူလူထုဟာသူများကြိုးဆွဲရပါသွားတတ်တယ်လို့စိတ်သက်စစ်စင်ရေးဌာနရဲ့1958အစီရင်ခံစာမှာဖော်ပြပါရတယ်။အဲ့ဒီအချိန်ကစပြီးပြည်သူလူထုကိုစစ်တပ်ကဩဇာပေးလာတာဖြစ်ပါတယ်။တတိုင်းပြည်လုံးအုံကြွကန့်ကွက်ဆန္ဒပြတဲ့1988မှာအာဏာသိမ်းတပ်ပြန်ပေါ်လာပါတယ်။ဗိုလ်ချုပ်မှူးကြီးကစပြီးအရာရှိအရာခံအကြက်တသားတွေကိုကြိုးရှာကြပါတယ်။စစ်တပ်တိုးချဲ့တာကြောင့်လူစိုးကြိုးနဲ့ရာဇဝတ်မှုကျူးလွန်ထားသူတွေတတ်သေးရောက်လာတာမို့စိတ်တက်ရေးရမှာအလွန်နှိမ့်ကျသွားပါတယ်။
အနာသိမ့်တဟာစည်ရေးစည်းပွားရေးဘာသာရေးစတာတွေမှာဝင်ရောက်ဝင်နောက်ပြီးတိုင်းပြည်ကိုကျိုးကင်နိုင်ဖို့အတွက်အမြဲတမ်းလုံးပန်းနေပါတယ်။စစ်သမိုင်းပြတိုင်းမှာစစ်ဘူးရေးရာအပြင်စက်ကူဆက်မဆလာဆက်ငါးမွေမြူရေးဇေဒီပတုံးမိထလန်ဒေစိတ်ကောက်ကွင်းအင်ယာစတာတွေတပ်ပရဏံပေါင်းပြတ်တာထားတာကိုကြည့်ရင်စစ်တပ်ဆွတ်ဖက်တဲ့နေမျိုးကိုခံမနိုင်ပါတယ်။စစ်တပ်ပြောသမျှတပြည်လုံးကယုံရမယ်ပုံစံကိုတီထွင်ထားတာဖြစ်ပါတယ်။ဒါပေမဲ့ခေတ်လူငယ်တွေဟာအာဏာသိမ်းတပ်ကိုအယုံကြည်မရှိကြတော့ပါဘူး။စစ်အာဏာသိမ်းမှုကိုလက်မခံနိုင်လို့ February 12ရက်နေ့ကတပ်ကထွက်လိုက်တဲ့ယာရုအမြင့်ဆုံးအရာရှိဟာကလောအခြေစိုက်ခလာယာ9ကပုံမှုညွတ်နိုင်ဖြစ်ပါတယ်။စစ်အာဏာသိမ်းတာဟာတိုင်းပြည်ကိုစစ်တပ်ကအမှောင်တဲ့ဆွဲခေါ်တဲ့လုပ်ရဖြစ်တယ်လို့သူကမြင်ပါတယ်နိုင်ငံရဲ့ဝင်ရှုပ်တဲ့တပ်မတော်ရဲ့လုံထုံးလုံနည်းကိုမကြိုက်သူတွေတတ်ထဲမှာအများကြီးရှိတယ်လို့ဆိုပါတယ်အနာသိန်းတပ်ကနေပြည်သူ့ကာကွယ်ရေးတပ်မတော်ကိုကူးပြောင်းလာသူတွေတဖြည်းဖြည်းများပြားလာတာဟာပြည်သူ့တော်လှန်ရေးအတွက်တစ်ချက်တအားဖြစ်ပါတယ်ခင်ဗျာ
ဥုံခင်ရဲ့မြမကြီးတုံသက်ချက်ပြီးအခုခါတော့ကိုဝင်းမင်းတင်ပြမဲ့ကျမ်းမာရေးကဏ္ဍဖြစ်ပါတယ်ခင်ဗျာဒီတစ်ပတ်မှာတော့ကိုဗစ်လူနာတွေအိမ်မှာပဲတည်ဆုံသွားတဲ့အခြေအနေအဖြစ်ပြက်ကနေရှော့ချနိုင်ရေးကိုဆွေးနွေးထားပါတယ်မြန်မာနိုင်ငံမှာကိုဗစ် -19 လူနာတွေကိုဆေးရုံကလက်မခံနိုင်လောက်အောင်များပြားလာခြင်းမှာအိမ်မှာပဲစောင့်ရှောက်ကုသရင်တည်ဆုံမှုအလွန်များလာနေတာပါဒီလိုတည်ဆုံမှုရှော့ချနိုင်ရေးကျမ်းမာရေးပညာရှင်တွေကဖုန်းတွေကနေတဆင့်ကူညီကုသပေးနေတာဘာတွေသတိပြုသင့်ပါသလဲအမေရိကန်နဲ့ VTN guideline အတိုင်းအရင်တုန်းကဒီအမေရိကန်ကလူအိုယုံအတွက်အသက်ကယ်ပေးခဲ့သူလည်းဖြစ်အခုတော့ဒီမြန်မာနိုင်ငံကလူနာတချို့ကိုကယ်ဆယ်ပေးနေတဲ့နယူးယောက်မြို့ကကူးစက်ရောဂါအထူးကူဆရာဝန်ကြီးဒေါက်တာဇီယာသက်နဲ့မေးမြန်းပြီးတော့ကိုဝင်းမင်းကတင်ပြထားပါတယ်ခင်ဗျာ
โอเคကတော့ဇာတ်သက်ခင်ဗျာကျွန်တော်တို့အခုမြန်မာနိုင်ငံမှာဒီကိုဗစ်တော်တော်များများဖြစ်နေတဲ့နေထားမှာအတော်များများကဒီဆေးရုံသွားဖို့အခက်အခဲတွေဖြစ်ပြီးတော့အိမ်တွေမှာအဓိကကုသနေကြရတယ်ပေါ့နော်တစ်ချိန်တည်းမှာပဲဒီတည်ဆုံမှုတွေလည်းမြင့်တက်လာတဲ့နေထားမှာဆရာကလည်းဒီအတတ်နိုင်ဆုံးဒုနာတွေကိုအကူအညီပေးနေတဲ့အတွက်ပေါ့ဆရာနော်အရေးကြီးဆုံးလို့ဆရာပါစပြောနေတယ
်ပုံမှန်အိမ်မှာ monitor လုပ်နိုင်တဲ့ဟာအရေးကြီးဆုံးပါပဲကျွန်တော်အောက်ဆီဂျင်ဘယ်အချိန်မှစကြလာတယ်ကြလာတဲ့အနေအထား92လို့ကျွန်တော်ကသတ်မှတ်တာပေါ့နော်ဒါပေမဲ့လည်းသက်နေနေကြီးရင်တော့94လောက်ဆိုရင်တော့ကျွန်တော်ကတော့စပေးစီချင်တယ်ပေါ့လေအဲ့လိုအချိန်တွေတခုရောက်လာရဆိုလို့ရှိရင်ဆရာဝန်တွေလည်းရှိပါတယ်ရန်ကုန်မှာကျွန်တော်တို့ကအများစုလုပ်နေတာတယ်လီဖုန်းနဲ့ပဲပေါ့နော်ကုနေကြတာပါအဲနည်းနည်းလေးသိချင်တယ်ဆိုရင်တော့ကျွန်တော်တို့ဗီဒီယိုကောဖွင့်ချလိုက်တာပေါ့နော်အဓိကကတော့ဒီယောဂါရှက်စရာလည်းမဟုတ်ကြောက်စရာလည်းမဟုတ်ပါဘူးမနေ့ကတော့မိသားစုပြည်စုနဲ့ပြောတဲ့အခါကျတော့ရေချိုးကမာလို့ဖြစ်သွားပြီးတော့အပြူရှက်တာပါလေ။ပြောပြီးတော့ဒါသေးသေးမွမွတုပ်ကွေးလေးဖြစ်နေတာပါဆိုပြီးပြောနေတဲ့မိသားစုတွေလည်းကျွန်တော်ကြုံတွေ့ရဘူးလို့အဲ့ဒါကြောင့်မို့ပြောတာပါ။ဒီနေ့ဒီချိန်မှာဖျားလို့ရှင်ဒီလောက်ယောဂကြီးကပြန့်နှံ့နေပြီ။ဒီယောဂတကယ်ဖြစ်နေပါတယ်ဆိုတော့လက်ခံပါ။ဒါမှသာလေဆိုးကျိုးတွေကိုချိုးတင်ပြီးတော့ကာကွယ်လို့ရမှာ။ဟိုနောက်ပြီးတော့ဒီယောဂဖြစ်တိုင်းလေသေခြင်းတရားဆိုတာမဟုတ်ပါဘူး။သေတဲ့ပမာဏဒီအလွန်တရာမှနည်းပါလေ။2% နဲ့ 3% တော့ပဲရှိတာပါဒါပေမဲ့ကျွန်တော်တို့နေ့စဉ်နဲ့အမျှဒီလိုမျိုးသေနှုန်းမြင့်တက်လာတယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့ကလူဦးရေတန်ပေါင်းမြောင်များစွာ အခုချိန်မှာ infected ဖြစ်သွားပြီးတဲ့အတွက်ကြောင့်လူတရာမှာတယောက်ပဲသေပေမဲ့လူတစ်သန်းကျလို့ချင်းလူတစ်ထောင်ချေလောက်ဖြစ်သွားတ
ာ။ဟုတ်ကဲ့ဆရာ။အခုဒီအောက်ဆီဂျင်ကျလာတဲ့အနေအထားမှာအသေးစိတ်ဆရာပါထပ်ပြီးတော့အကြံပေးခြင်းလဲ
။မောက်ဟီတာတွေရှိတယ်။ထိုင်ပြီးတော့နည်းနည်းလေးတက်တောင်နေတဲ့အနေအထားမှာလောက်ကြတဲ့လူတွေရှိတယ်။တကယ်လက်တွေ့ရတော့အောက်ဆီဂျင်ရနိုင်တော့အကောင်းဆုံးပါ။ဆိုတော့အောက်ဆီဂျင်တိတ်နဲ့ရနေလဲဆိုလို့ရှိရင်လည်းကျွန်တော်လောက်တော့40လီတာနဲ့ရတဲ့လူတွေလည်းရှိသလို15လီတာလောက်10လီတာလောက်ရတဲ့လူတွေလည်းရှိတာပေါ့။တယောက်ဆိုလို့ရှိရင်15လီတာပဲရတယ်ညအီမိုးချုပ်ကြည့်မှဆိုတော့မိနစ်30ပေးကြည့်တယ်ဘယ်လောက်ထိအောက်ဆီဂျင်တက်လာလဲပေါ့။ပြီးတော့ခဏနားကြည့်ပေါ့ဆိုစက်တိုက်ပေးလိုက်လို့ရှိရင်ကုန်သွားမှာပေါ့။အဲ့လိုနဲ့တချို့ညတွေကိုချက်ခဲရတယ်ပေါ့နော်။တနအီဝက်ပေးလိုက်တနအီပေးလိုက်အဲအဲ့လိုအချိန်ရောက်လို့ရှိရင်တော့ဆရာဝန်နဲ့စကားဆပြီးတော့ပြောပါ။ဟိုဆေးမီးတို့လေးတွေတော့ကျွန်တော်အနေနဲ့အားမပေးချင်ပါဘူး။တကယ်အောက်ဆီဂျင်လိုအပ်လာပြီဆိုလို့ရှိရင်လုပ်လို့ရတဲ့အပိုင်းလေးတွေတော့ရှိပါတယ်။ကျွန်တော်သုံးတဲ့ဟောင်းဒါဒီနိုင်ငံရဲ့ guideline တွေဖြစ်ပါတယ်။ UK မှာလည်းဒီတိုင်းပဲသုံးမှာအောက်ဆီဂျင်62အောက်ကိုရောက်တယ်ဆိုလို့ရှိရင်တကယ်တမ်းတော့ဆေးရုံမှာကုတာပေါ့နော်။တကယ်လို့ဆေးရုံမှာမကုနိုင်တဲ့အခြေအနေကျွန်တော် nursing home ပေါ့နော်။ဆိုလူအရုံမှာကျွန်တော်တို့ကုခဲ့တဲ့ဟာကတော့ဒီဆေးရုံမှာလည်းကုတဲ့အတိုင်းပဲကျွန်တော်တို့ dexamethasone ကိုပေးပါတယ်။ဒါပေမဲ့ဆရာဝန်နဲ့ပြောပြီးတော့မှ dexamethasone ကိုတောက်ပါ။အခုကိုဝယ်ပြီးတော့မတောက်ပါနဲ့။ဘာဖြစ်လို့လဲဆိုတော့ dexamethasone ဘယ်လောက်တောက်ရမလဲ။ဘယ်နည်းတောက်ရမလဲ။ဘယ်လို adjustment လုပ်မလဲ။ကို့မှာယောဂအခန်းရှိတယ်အထူးဖြင့်စီဂျိုယောဂရှိတဲ့လူဆိုရင် dexa တောက်လို့ရှင် sugar တက်ကိုတက်လာမှာပါ။ white blood cell ဆိုတာလည်းတက်ကိုတက်လာမှာပါ။အဲ့ဒီအချိန်မှာ infection ဝင်နေတယ်ဆိုပြီး antibiotic တွေတောက်တာတို့ဘာလို့မလိုအပ်သောတခြားသောဆေးတွေတောက်မိမှာဆိုတဲ့အတွက်ကြောင့်ပေါ့နော်။ဆိုတော့တကယ်လို့ oxygen က90%အောက်ကိုရောက်လာပြီ။90%ကဘယ်လိုအချိန်မှာပြောလဲဆိုတော့အဲ့ဒီနေရာအချိန်မှာဆိုလို့ရှင်တော့တစ်ခါလေကြက်သူတို့ပြင်အိနာထသွားတာတို့ခြေသွားချိုးတာတို့ထမင်းထဆိုင်စားတာတို့နည်းနည်းလေးလမ်းလျှောက်လိုက်တဲ့အချိန်မှာကြရသွားတယ်အဲ့ဒါမျိုးဆိုရင်စပြီးတော့တတိထားပါတစ်ခါတလေအောက်ဆီဂျင်မကြခင်မှာနှလုံးခုန်တာစပြီးတော့မြင်ရလာပါတယ်တချို့လူတွေကအိနေတဲ့အချိန်မှာလည်းနှလုံးခုန်တာ100-150လောက်ဖြစ်လာတယ်ဆိုတော့နည်းနည်းစပြီးတော့တတိထားတော့ပါအောက်ဆီဂျင်ကိုခန္ဓာကလိုလာတဲ့အတွက်ကြောင့်နှလုံးကစပြီးတော့အလုပ်တွေပိုလှုပ်လာတဲ့အပိုင်းတွေပါလာတယ
်ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောတတိပြုဆရာကြီးရှိအောင်လ
ားဖြစ်နိုင်လို့ရှိရင်မလိုအပ်တဲ့ဆေးတွေကိုမပေးဘူးအထူးဖြင့်ကိုဗစ်ဖြစ်လာတဲ့အချိန်မှာတခြားသောတောက်နေစေအများကြီးရှိတယ်ဗျာအနေလုံးအားသူစေတို့ဥနောက်အားသူစေတို့ပါလေဆိုကျွန်တော်တက်နေတော့ကျွန်တော်အခုချိန်မှာဖြုတ်လိုက်တယ်နောက်တိုးချိုးဖြစ်စေမဲ့စေတွေပေါ့နော်နံပါတ်1ကပမာဏနိုင်ငံမှာတုံးနေတဲ့အကိုက်ခဲကြောက်စေတွေတချို့ဟာရှိတယ်ไซโคลဖီနစ်ဆိုတာနောက်တစ်ခုကတော့ ibuprofen လို့ခေါ်တာပေါ့နော်ပေါင်းထားတဲ့စေတွေပမာဏနိုင်ငံမှာရှိပါတယ်ဘာလို့လဲဆိုတော့ဒီယောဂါစဖြစ်တဲ့အချိန်မှာပြင်သစ်ကနေထွက်လာတဲ့ data ပေါ့လေသူတို့ကဖျားတဲ့ခါမှာအဲ့ဒါနဲ့တုံးတဲ့ခါမှာအဲ့ဒီလူဒန်းစားတွေမှာပိုပြီးတော့အသေးပြောက်နှုံးကပိုများတယ်ပေါ့နော်ကျွန်တော်ဖြစ်နိုင်လို့ရှိရင်ဒီအကိုက်ခဲပြောက်တဲ့ဆေးကိုမသုံးဘူးအဖျားကိုပါရာဆီတာမောနဲ့ပဲချပါတယ်အဖျားတက်ခြင်းကပထမ3ရက်လောက်မှာဒါပုံမှန်ပါပဲ9ရက်လောက်ထိဖျားတဲ့လူတွေရှိတယ်16ရက်လောက်ထိဖျားတဲ့လူတွေလည်းရှိပါတယ်ဖျားတိုင်းနဲ့ဒီယောဂါဆိုးတယ်ဆိုတာတော့မဟုတ်ပါဘူးဒါပေမဲ့သတိရထားဆိုဟို antibodies ပိုးသက်ဆေးတွေကိုမလိုအပ်လို့ရှိရင်မတောက်စေချင်ပါဘူးပရိဟိုပိုးသက်ဆေးတွေပေါ့နော်တောက်တဲ့အခါမှာအများစု60ရာခိုင်နှုန်းသောလူတို့ကဝင်းရှော့ပါတယ်ဒါပေမဲ့ဒီကိုဗစ်ရောဂါကလည်းဝင်းရှော့စေတယ်ဆိုတော့ဒီပိုးသက်ဆေးတောက်လို့ဝင်းရှော့တာလားကိုဗစ်ရောဂါကြောင့်ဝင်းရှော့တာလားဆိုတော့ဘယ်သူမှမခွဲလို့မရဘူးဗျာကျွန်တော်တို့ကကိုဗစ်ရောဂါကြောင့်ဝင်းရှော့လို့ရှိရင်နည်းနည်းလေးသတိထားရတယ်ဗျာဘာလို့လဲဆိုတော့ကိုဗစ်ကြောင့်အနက်ကြောက်တဲ့လူတွေကိုကျွန်တော်တို့ကကြိုက်တယ်ဘာဖြစ်လို့လဲဆိုတော့အဲ့ဒါကောင်းပါဒီဝင်းရှော့တဲ့လူတွေအပိုင်းကတခါလေကြောက်ကတ်ထိတယ်တခါလေစိုးစိုးဝါးဝါးအပိုင်းကိုရောက်သွားနိုင်တယ်အပိုင်းမှာပါတယ်ဆိုတော့အဲ့ဒါကြောင့်မလို့ကျွန်တော်ဝင်းရှော့တာတို့နောက်အသေးရောင်နေပေါ့နော်ပမာလူအတွေ့အဆုံးပြောရလို့ရှိရင်ဒီအသေးမှာရှိတဲ့နံပါတ်တွေကတက်လာတယ်ဆိုရင်ကျွန်တော်တို့နည်းကြောက်တယ်ပို့ပြီးတော့ attention pay very close monitor လုပ်
ဟုတ်ကဲ့နောက်ဆုံးကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ check ပေါ့
ပမာနိုင်ငံမှာလည်းလုပ်နေတဲ့ဆရာမနေမြောင်များစွာရှိပါတယ်ဘုံပေါ်ပြီးတော့မေးပါနောက်ဆုံးမရလို့ရှိရင်ကျွန်တော်တို့လည်းမေးလို့ရှိရင်ကျွန်တော်တို့ဖြေပေးပါတယ်တခြားနိုင်ငံခြားမှာရှိတဲ့ဆရာဝန်မြောင်များစွာတို့ဒီနေ့ဒီချိန်မှာအကုန်လုံးလုပ်ပေးကြပါတယ်မေးပါကိုယ့်အကူအိမ်မှာကြိတ်ပြီးတော့မလုပ်ပါနဲ့ဘာဖြစ်လို့လဲဆိုတော့တော်တော်လေးအချိန်နေစိုးနေတဲ့ condition တစ်ခုရောက်လို့ရှိရင်ကျွန်တော်တို့လောက်ရခံရတာတော်တော်ခက်ခဲပါတယ်စောစောစီစီပြီးလို့ရှိရင်အများကြီးကြားဖြတ်ပြီးတော့တားလို့ရနိုင်တဲ့အနေအထားတွေရှိပါတယ်ကျွန်တော်ဒီရက်ဒီထဲမှာကိုယ်တိုင်တော်တော်များများအကုန်လုံးကျွန်တော်လုပ်ပေးပါတယ်စောစောဝါအခြေအနေပေါ်တော့အောက်ဆီဂျင်40ဆိုတော့ကျွန်တော်လုပ်ရတာမလွယ်ပါဘူး90 80ပါဝင်ကျင်မှာဆေးရုံမှာမရောက်ရင်တော့မှအပြင်မှာကျွန်တော်တို့ထိန်းနိုင်တဲ့အနေအထားတခုရှိတယ်အောက်ဆီဂျင်လိုရင်လိုမယ်တခြားဆေးလေးတွေကျွန်တော်လည်းနည်းနည်းပါးပါးလိုချင်လို့မယ်အဲ့လိုမျိုးပေါ့နော်ရှူဂါသိမ့်ညာရင်ရှူဂါကိုကျွန်တော်ထိန်းလို့ရရကျွန်တော်ဆိုရင်အဲ့လို YouTube ပေါ်ကနေရှူဂါကိုဘယ်လိုထိုးလို့ရလဲဆိုတာကိုပြပြီးတော့သုံးခဲ့တဲ့အနေအထားတွေအောင်ရှိပါတယ်တခါမှဟို insulin မထိုးပေးတဲ့လူကိုကျွန်တော်ဒီလိုမျိုးနဲ့ပဲကျွန်တော်ရှေ့မှာနောက်ဆုံးဒီလို insulin ထိုးပြီးတော့ရှူဂါ400ကျော်ကျွန်တော်ထိန်းသွားတဲ့ပိုင်းနေရှိပါတယ်ကျွန်တော် Messenger မှာကျွန်တော်နာမည်နဲ့ပဲရှိပါတယ် text လုပ်ပြီးတော့ရေးလို့ရှိရင်အတက်နိုင်ဆုံးကျွန်တော်အကုန်ဖြည့်ပေးပါတယ်ကျွန်တော်နဲ့လူလုံးလုံးနဲ့လူ၄ ဒီကနေ့ကျွန်တော်တို့အခုမြန်မာနိုင်ငံသားတွေပါပဲကျွန်တော်မပြေပြေးလို့ရှင်တယ်သူတို့ကျွန်တော်တစ်ဆင့်ပြေပြေးလို့ရပါတယ်သူတို့ဖုန်းခေါ်ပြီးတော့လည်းလူတွေလည်းရှိပါတယ်အများစုကျွန်တော်တို့ကြင်နိုင်ခဲ့ပါတယ်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ဦးဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍဖြစ်ပါတယ်ခင်ဗျာအခုတခါတော့တိုင်းအခြေစိုက်ဖီယိုဝိုင်းတော်သားတွေစုစည်းတင်ဆက်တဲ့တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်နိုင်ပါပြီခင်ဗျာအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြိုဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့
တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်။မင်္ဂလာပါရှင်ကျွန်မကအာမီပါနယ်စပ်ဒေတာတိုင်းသားသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့မိုးအဆက်မပြတ်ရွာသွန်းနေတဲ့ကရင်ပြည်နယ်မြောက်ဝင်းမြို့မှာတောင်ရင်မြစ်ရေရှမ်းသာကြောင့်အင်ဂျင်900ဝန်းကျင်ရေဘေးဒုက္ခခံနေကြရပါတယ် ရခိုင်ပြည်နယ်တန်တွဲမြို့အပါဝင်နေရာတချို့မှာရေကြီးလို့လူနေအိမ်တွေလမ်းတံတားတွေလည်းပျက်စီးနေတယ်ဆိုတာနဲ့မင်းတပ်မြို့ကဆစ်ဆောင်ဒုက္ခသည်တချို့ကိုကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကနေအကူအညီပေးဆောင်နေတဲ့အခြေအနေအကြောင်းတွေကိုကြားကြရမှာပါရှင်ကျမကနန်းဟောင်းပါရှင်သတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ ကိုပြစ်ကူးဆက်မှုများလာတဲ့ကရင်ပြည်နယ်မြောက်ရီမြို့မှာယခုရက်ပိုင်းအတွင်မိုးအဆက်မပြတ်ရွာပြီးဇူလိုင်လ9ရက်နေ့ကစတင်ပြီးတောင်ရင်မြစ်ရေရှမ်းသာကြောင့်အင်ချေ9000ဝန်းကျင်ရေဘေးဒုက္ခခံနေကြရပါတယ်ရေဘေးသင့်ပြည်သူတွေအတွက်မြောက်ရီမြို့မှာရေဘေးကယ်ဆယ်ရေးစခန်10ခုရရေဖွင့်တဲ့ထားပေးပေမဲ့လည်းလာနေတဲ့သူတွေရှိတယ်လို့ကိုပြစ်ကူးဆက်မှာကိုစိုးရိမ်နေကြောင်းတချို့ကအသိမိတ်
မြဝရီမြို့ကိုဇူလိုင်လ23ရက်နေ့ကတည်းက stay at home ကြေညာထားပြီးရက်ွက်အတွင်းအဝင်ထပ်ဓာတ်မြစ်ထားတဲ့ gate တွေရှိတာကြောင့်အဲ့ဒီ gate မှာဖြတ်တန်းသွားလာနေတဲ့ရေပေးရှောင်ပြည်သူတချို့ဒဏ်ငွေ 9,000 ကျပ်ပေးဆောင်နေရတာရှိတယ်လို့ဒေသခံတွေကဆိုပါတယ်။ကရင်ပြည်နယ်မှာမြဝရီမြို့အပြင်ကြာအင်းစိတ်ကြီးနဲ့လိုင်းပွဲမြို့တွေမှာလည်းလူထုရာနဲ့ချီရေပေးသင့်ခံနေရပြီးပြောင်းရွှေ့နေထိုင်နေရပါတယ်။
ရခိုင်ပြည်နယ်မှာခုရက်ပိုင်းတွင်မိုးဆက်မပြတ်ရွာသွန်းနေမှုကြောင့်တန်သွဲမြို့အပါဝင်နေရာတချို့မှာရေကြီးရေလျှံမှုတွေကြောင့်လူနေအိမ်တွေအပါဝင်လမ်းသဒ္ဓါတွေလည်းပျက်စီးပြီးလူတွေကိုရှေ့ပြောင်းထားရပါတယ်။တန်သွဲမြို့ကရက်ွက်တချို့အပါဝင်ဆေးရုံနဲ့တခြားနေပိုင်းနေအိမ်တွေရေမြုပ်နေတဲ့အပြင်အဝေးပြေးလမ်းတွေလည်းနေမြုပ်နေတဲ့အတွက်လူတွေကိုရှေ့ပြောင်းထားရတယ်လို့တန်သွဲမြို့ခံတွေကပြောပါတယ်။အလားတူမောင်သောမြို့နယ်မြောက်ပိုင်းမှာလည်းမိုးဆက်မပြတ်ရွာသွန်းမှုနဲ့တောင်ကျရေတွေကြောင့်ကြေးရွာငါရွာခန့်ကတရားတွေရေထဲမျောပါသွားတယ်လို့မောင်သောမြို့ခံတွေကပြောပါတယ်။ရေလွှမ်းမှုခံရတဲ့ကြေးရွာသားတွေကိုအခုခါမှာဘုန်းကြီးကျောင်းတွေနဲ့ဘေးလွတ်ရာမှာရွှေ့ပြောင်းသားပြီးလက်တလောမှာစားတောက်ရေတွေအကူအညီတွေလိုအပ်နေတယ်လို့ဆိုပါတယ်။
ဆိုရှယ်မီဒီယာတွေမှာသတင်းမတွေတင်တာရှဲတာဟာရှမ်းပြည်တွင်းရှမ်းတက်နတ်တက်ကြဆစ်ရှိန်ပုံမမြင့်မားလာစီတဲ့အပြင်ရှမ်းလူမျိုးတို့ရဲ့အမျိုးသားကုံတိတ်ခါကြဆင်းစီတဲ့အတွက်ဝိုင်းဝန်းရှောင်ကျဉ်ကြဖို့ SNLD ကြားကောင်းပါတီကကြေညာချက်တစ်စောင်ထုတ်ပြန်လိုက်ပါတယ်။အာဏာရှင်စနစ်ဆန့်ကျင်ရေးဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုတည်ဆောက်ရေးအမျိုးသားပြန်လည်တင်မြှင့်ရေးအတွက်တိုက်တွန်းချက်ဆိုပြီးတော့ SNLD ကဇူလိုင်လ26ရက်နေ့ကကြေညာချက်ထုတ်ပြန်လိုက်တာဖြစ်ပါတယ်။ကျင်းညာချက်မှာရှမ်းတက်နတ်တက်ဖြစ်တဲ့တောင်ပိုင်းရှမ်းတက်ဖွဲ့ RCSS SSA နဲ့မြောက်ပိုင်းရှမ်းတက်ဖွဲ့ SSPP SSA တို့တိုက်ပွဲကြောင်းကိုပြစ်စိန်ခေါ်မှုကြားလူထုထောင်ချီနေရာကနေစွန့်ခွာထွက်ပြေးနေရတာကြောင့်တိုက်ပွဲအ мян ချုပ်ငိမ့်ဖို့ရှမ်းလက်နက်ကင်တက်နတ်တက်အ мян ဆုံးတွေ့ဆုံဖို့ကိုလည်းအထူးတိုက်တွန်းထားပါတယ်
ကချင်လူလိုက်ရေးဖွဲ့ KIU ထိန်းချုပ်နယ်မြေကြေးရန်စစ်ဆောင်စခန်းတွေမှာအမျိုးသမီးတူစီကကိုဗစ် -19 ပိုးတွေ့ရှိခဲ့ပြီးနောက်ကြေးရန်စစ်ဆောင်စခန်းနဲ့ဝေကျန်စစ်ဆောင်စခန်းကိုဇူလိုင်လ28ရက်နေ့ကစပြီးလော့ခ်ဒေါင်းချလိုက်ပြီးလို့စစ်ဆောင်တွေကပြောပါတယ်။အဲ့ဒီအမျိုးသမီးကဇူလိုင်လ28ရက်နေ့မှာသူမရဲ့တောင်ယာကိုခိုးသွားခဲ့ပြီးစစ်ဆောင်စခန်းထဲကိုပြန်ဝင်လာခဲ့ကြောင်းအဲ့ဒီနောက်မှာ KIU ဌာနချုပ်ဖြစ်တဲ့လိုင်စာကဈေးထဲမှာလဲတွားထားတာကြောင့်လိုက်စာမျိုးကပြည်သူတွေကိုလည်းကိုဗစ် -19 စစ်ဆေးမှုတွေဆက်မှလုပ်ဖို့စစ်ဆင်နေတယ်လို့ KIU ကိုဗစ်ရောဂါသားစီးနေနေရေးကော်မတီရဲ့အတွင်းမှဘူမူကြီးဟိန်းဝန်ကပြောပါတယ်။အ ခုကူးစက်မှုအသေးပြုလွန်နာမျိုးရမီဟာလိုင်စာမျိုးတွင်ကပြည်သူသူဖြစ်တဲ့အတွက်စစ်ဆေးမှုတွေကိုလည်းအသေးစိတ်ပြန်လည်လှုပ်ဆောင်သွားမှဖြစ်ပြီး KIO ထိန်းချုပ်နယ်မြေတွင်ကပြည်သူတွေအနေနဲ့လည်းချမှတ်ထုတ်ပြန်ထားတဲ့ကိုဗစ်စီးမျဉ်းစည်းကမ်းတွေနဲ့ညီနေထိုင်ကြဖို့တိုက်တွန်းထားပါတယ်
မွန်ပြည်နယ်ရေးမြို့နယ်စုံနတာကျေးရွာခွဲအုပ်ချုပ်ရေးမှူးဟောင်းဦးမျိုးဝင်းအသက်40နှစ်ဟာဇူလိုင်လ25ရက်နေ့နနက်အစောပိုင်းလောက်မှာတနက်ပစ်ခတ်ခံရပြီးဒဏ်ရာစိုးရိမ်ရတဲ့အတွက်မော်လမြိုင်စေယုံကြီးကိုအရေးပေါ်ပို့ဆောင်ကူတာနေရပါတယ်။ရွာအာသူဘအိမ်ကနေပြန်အလာလမ်းမှာရန်ညိုးရန်စာရှိတဲ့သူကနေလာပစ်သွားတာဖြစ်ပြီးပစ်ခတ်သူကလူတတ်မှုနဲ့ရဲကအလိုရှိနေသူဖြစ်ကြောင်းရေးမြို့မှရဲစခန်းအရာရှိတဦးကပြောပါရယ်ပစ်ခတ်သူလို့ရဲတပ်ဖွဲ့ကယူဆနေသူအချိုင်ဟာပြီးခဲ့တဲ့နှစ်ဇူလိုင်လမှာစုံနတာကျေးရွာရှိခြံတချာမှာမူရစေဝါတွားရောက်ဖမ်းဆီးစဉ်တက်ကြက်ကြီးတဦးတနတ်ထိမှန်တေဆုံးခဲ့တဲ့အမှုမှာရဲစခန်းကအတိကအလိုရှိနေသူတဦးဖြစ်ပါရယ်ဒီဖြစ်စဉ်နဲ့ပတ်သက်ပြီးရေးမြို့မှရဲစခန်းအမှုတွဲမှရစတက်ကြီးဥပဒေပုံမှ300ခွန်းနဲ့အမှုဖွင့်ထားပြီးတရားခံဖမ်းဆီးရမည်ရေးအတွက်စုံစမ်းနေဆဲဖြစ်ကြောင်းရဲစခန်းကစုံစမ်းတိရှိရပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။စစ်မှတ်ဖြစ်ပွားရာဒေသဖြစ်တဲ့ချင်းပြည်နယ်တောင်ပိုင်းမင်းတပ်မြို့နယ်တဲကစစ်ဘေးဒုက္ခသည်တွေအတွက်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကနေပေးပို့လိုက်တဲ့ကုညီထောက်ပံ့ရေးပစ္စည်းတွေဟာဆစ်ဆောင်တွေအလုံးအတွက်ကုညီခွင့်မရခဲ့ကြပါဘူးအကြောင်းဆိုတော့ကိုရောဘက်ကစုစည်းထားပြီးနိုင်ငံ့ငါတင်ဆက်ပေးထားပါတယ
်ချင်းပြည်နယ်မင်းတပ်မြို့နယ်တွင်းမှာရှိတဲ့ဆစ်ဘေးရှောင်ပြည်သူတွေအတွက်ရောက်ရှိလာတဲ့ကမ္ဘာကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကလှူဒန်းတဲ့ကုညီထောက်ပံ့ရေးပစ္စည်းတွေဟာစစ်ကောင်စီကမင်းတပ်မြို့ပေါ်ကစစ်ဆောင်စခန်းတချို့မှာဒါပေးအပ်လူတန်းခွင့်ပြုပြီးကြေးရွာနဲ့တောတွင်းစစ်ဆောင်စခန်းတွေထိတော့တွားခွင့်မပြုခဲ့ဘူးလို့မင်းတပ်မြို့နဲ့စစ်ဘေးဆောင်စခန်းစီမံခန့်ခွဲမှုကော်မတီတာဝန်ရှိလူလူကပြောပါရယ
်ဒီနယ်ဖက်ကြီးပါညာမှာတော့တွားခွင့်မပြုဘူးလေနော်ဘက်ကစားသူဖွင့်ထားတဲ့အကျမ်းမှာလည်းခွင့်ပြုရပါညာနယ်ဖက်မှာရှိတဲ့ဒီတောထဲတောင်ထဲဟိုဘောနော်မင်းတပ်မြို့နယ်ကျွန်းမှာရှိတဲ့ဒီရွာကြီးပေါ့နော်နည်းနည်းမြို့နယ်အလားဝေးတဲ့ရွာကြီးမှာဖွင့်ထားတဲ့စစ်ပေးဆောင်စခန်းကိုခုမပြူဘူးလေနော်မရဘူးကြောက
်မင်းသားစစ်ဆောင်စခန်းတွေအတွက် UNHCR ကနေ COVID-19 ကာကွယ်ရေးတကူရေသုံးအကာအကွယ်ပစ္စည်းကိရိယာတွေပါဝင်အစားအစာမဟုတ်တဲ့တာပေါ်လင်းတွေချင်းတောင်ဖျားဆောင်မိဖို့ချောင်သုံးပစ္စည်းနေအောင်ချီစွိုင်းရင်သုံးမိအိမ်တွေဟာဇူလိုင်လ19ရက်နေ့ကမင်းတပ်မျိုးပေါ်ကကား9စီးနဲ့ရောက်လာခဲ့ပြီး UNHCR တာဝန်ရှိသူတွေကဇူလိုင်လ20ရက်နေ့ကစပြီးစစ်ကောင်စီကနေခွေးပြုတ်ပေးထားတဲ့မျိုးပေါ်ကစစ်ချောင်စခန်းတစ်ချို့မှာရှိတဲ့စစ်ဘေးရှောင်တွေကတော့ရရှိခဲ့တယ်လို့မင်းတပ်မျိုးပေါ်ကစစ်ဘေးရှောင်စခန်းဦးဆောင်လို့လူကပြောပါတယ
်စခန်းထဲမှာလက်တွေ့ရှိတဲ့လူတွေပြင်းနေအိမ်မှာနေတဲ့လူတွေမပြေတော့ဘူးလို့အတက်ကရပ်ပစီတက်ကအရင်းကြံတာလေးချောင်းမျိုးပြောတာလို့ဒီလိုလေးရှိမကောင
်းမင်းတပ်မျိုးပေါ်မှာစစ်ကောင်စီကနေခွေးပြုတ်ထားတဲ့စစ်ချောင်းစခန်း10ခုလောက်ရှိနေပြီစီရင်ရစစ်ဘေးချောင်းပြည်သူသဆောင်ဝန်းကျင်လောက်သာရှိတယ်လို့သိရပေမဲ့အတော်များများကတော့စစ်ချောင်းစခန်းမှာမရှိကြတော့ပဲကိုယ်အိမ်ကိုပြန်လာတဲ့သူတွေများပြားရှိနေတယ်လို့သိရပြီးတော့ UNHCR ရဲ့အကူအညီကတော့စစ်ဘေးချောင်းပဲနှစ်ယောက်ကရရှိကြသလဲဆိုတာတော့ရှင်းရှင်းလင်းလင်းမသိရပါဘူးတကယ်တော့ UNHCR ရဲ့ထောက်ပံ့ပစ္စည်းတွေဟာမင်းတပ်မြို့နယ်တွင်းမှာရှိတဲ့စစ်ဘေးရှောင်အိမ်ဆောင်စုပေါင်းတစ်ဆောင်လူကြီး 9,000 ကျော်သွဲဖြစ်ပေမဲ့စစ်ဘေးရှောင်ပြည်သူတွေပုံများတဲ့ကြေးရွာနဲ့တောထဲကစစ်ဘေးရှောင်စခန်းတိတွားရောက်ပေးအပ်ဖို့စစ်ကောင်စီကနေခွင့်ပြုတာကြောင့်မင်းတပ်မြို့ပေါ်မှာရှိတဲ့စစ်ဘေးရှောင်ပြည်သူအနေချင်းလောက်သာရရှိခဲ့တာဖြစ်ပါတယ်ချင်းပြည်နယ်မင်းတပ်မြို့မှာကာကွယ်ရေးတပ်ဖွဲ့မင်းတပ် CDF နဲ့စစ်ကောင်စီတပ်တို့တိုက်ပွဲပြင်းထန်ဖြစ်ပွားခဲ့မှုကြောင့်ဒေသခံ 1,000 ကျော်ဟာအိုးအိမ်ဆုံးခွာထွက်ပြေးသိမ်းရှောင်ခဲ့ရတာဖြစ်ပါတယ်
ဆက်ပြီးတော့ကချင်ပြည်နယ်မိုးမောက်မြို့နယ်ကအမျိုးသမီးတဦးအသက်ခံရတဲ့အပေါ်စစ်တပ်ကနေရော်ကျင်းငွေပေးခြင်းတဲ့ကျူးလွန်တဲ့စစ်သား၃ဦးကိုထိရောက်စွာအရေးယူနိုင်တဲ့ရန်ရာပေါ်ပေါက်လာဖို့စစ်အာဏာရှင်အမြင့်ပြည့်ရေးကအဓိကကြတယ်လို့ကချင်အမျိုးသမီးလူခွင့်ရဲ့အဖွဲ့တွေကပြောပါတယ်အမီရဲ့စူးစီးချက်ကိုနန်းဖောင်ကနေတင်ဆက်ပေးမှာပါရှင်
ဇူလိုင်လ14ရက်နေ့ကအသက်ခံခဲ့ရတဲ့မိုးမောက်မြို့နော်မလန်ကျေးရွာကအသက်50ကျော်အရွယ်တေဆုံးသူအမျိုးသမီးဒေါ်မခေါ်ရဲအတွက်တမန်ရှိရှိနဲ့ခမာယ636ကတာဝန်ရှိသူတွေကကျပ်ငွေ23သိန်းလာရောက်ပေးခဲ့ပါတယ်။လူတတ်မှုကျူးလွန်ပြီးအခုလိုမျိုးငွေကြေးနဲ့ရော်ကြေးပေးတာကမှန်ကန်တဲ့တရားစီရင်မှုမဟုတ်ဘူးလို့ကချင်အမျိုးသမီးများအစည်းအရုံးထိုင်းနိုင်ငံ KWAT ကပြောရေးဆိုခွင့်ရှိသူ
မွန်းနေလီကပြောပါတယ်
ကျွန်မတို့ပြောနေတဲ့တရားမျှတမှုပေါ့နော်တရားမျှတမှုကဒီပတ်စံယူကြည်ပေးတဲ့ဟာကိုကျွန်မတို့ဆိုလိုတာမဟုတ်ဘူးပေါ့နော်ဒီတရားမျှတမှုဆိုတာဒီလူမှုအတိုင်းအဝန်းမှာလူတစ်ယောက်ကိုလှုပ်ချင်တယ်လို့လှုပ်တက်ချင်တယ်လို့တက်တံဖိုးမရှိလှုပ်ခဲ့ပြီးမှဒီငွေကြေးနဲ့လာပြီးတော့တောင်းပန်တယ်တို့ပါတို့ဒါကတော့ဟန်ဆောင်မှုတစ်ခုပဲဆိုတာပေါ်လွင်တာပေါ့နော်
ဇူလိုင်လ14ရက်နေ့ကတည်ဆုံးသူဒေါ်မခေါ်ရဲဟာသူမရဲ့လဲကူစပားမျိုးကျဲဖို့တွားရမှာပျောက်ဆုံးသွားပြီးအဝတ်အစားဖယိုဖျဲတစ်ဆက်အတွင်းအဝတ်တွေပိတ်ဆို့ထားပြီးအသက်ခံရတဲ့ရုပ်အလောင်းကိုရှာတွေ့ခဲ့ပါတယ်။ဒေသခံတွေကတော့ဒီတည်ဆုံးမှုဟာမြန်မာစစ်တပ်လက်ချက်လို့ယူဆနေကြပါတယ်။အမျိုးသမီးတွေအပေါ်လိန်ပိုင်းဆိုင်ရာစော်ကားပြီးတပ်ဖြတ်တဲ့လှုပ်ရက်အပေါ်ကချင်အမျိုးသမီးများအစည်းအရုံးထိုင်းနိုင်ငံ KWAT ပြောရေးဆိုခွင့်ရှိသူမွန်းနေလီကအခုလိုပြောပါတယ
်စစ်တပ်ကတော့ခရင်းယူမှုတွေအရင်ဆုံးကလုပ်ခဲ့တယ်ဆိုပေမဲ့စစ်တပ်ရဲ့တရားခုံရုံးတွေမှာပဲအပြင်လူတွေကြားနာခွင့်မရှိဘူးလာပြီးတော့ပေါ့နော်နားထောင်ခွင့်မရှိတဲ့အခြေအနေတစ်ခုမှာလုပ်ချင်တယ်လို့လုပ်တဲ့အရာတွေလည်းကျွန်တော်တို့အများကြီးကြုံခဲ့ရတယ်လေဒီလိုမျိုးကျွန်တော်တို့ဒီအမျိုးသမီးတွေကိုစော်ကားမော်ကားလုပ်ပြီးတော့မတရားပြုရှင်ပြီးတော့နှိပ်စက်တယ်မြင်းပိုက်နှိပ်စက်ပြီးတော့အသက်ခံရတယ်ဆိုတဲ့ case ကတော့ဒီဟာနဲ့ဆိုလို့ရှင်တော့အများကြီးရှိနေပြီပေါ့နော်ဒီမှာနေမှာလည်းဒီလိုမျိုးဖြစ်ဆိုကြည့်ကတော့မှမဖြစ်အောင်ဒီစစ်သက်ဆိုတဲ့အာဏာရှင်ပြုတ်ချရေးကအရေးကြီးတယ်ဆိုတာကျွန်တော်ပြောချင်ပါတယ်ပေါ့
မြန်မာစစ်တပ်အနေနဲ့အရင်ကရောအခုလက်ရှိချိန်ထိတိုင်းနာပြည်နယ်တွေနဲ့စစ်ရေးပဋိပက္ခ area အတွင်းနေထိုင်ကြတဲ့အမျိုးသမီးတွေအပေါ်မသိန်းကျင့်တပ်ဖြတ်ခြင်းကိုစစ်လက်နက်တပွဲအသုံးပြုနေတာကိုရပ်တန့်ဖို့လိုအပ်တယ်လို့မွန်းနေလီကပြောပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြားရမှာပါရှင်
ကရင်ပြည်နယ်မြောက်ရီမြို့မှာယခုရက်ပိုင်းမိုးအဆက်မပြတ်ရွာပြီးတောင်ရင်မြေရေရှာနာကြောင့်အိမ်ချင်း 9,000 ဝန်းကျင်ရေဘေးဒုက္ခခံနေရပါတယ်ရခိုင်ပြည်နယ်မှာမိုးအဆက်မပြတ်ရွာသွန်းမှုတွေကြောင့်တန်တွဲမြို့အပါအဝင်နေရာတချို့မှာရေကြီးလို့လူနေအိမ်တွေလမ်းဒါရတွေပျက်စီးပြီးလူတွေကိုရှေ့ပြောင်းထားရပါတယ
်သရရှင်တွေခုနားဆင်နေကြတာကတော့နေဆက်ဒေတာတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်နောက်တွင်ပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်ကျမကအမီပ
ါဖီဂါဝိုင်းတော်သားတွေတင်ဆက်တဲ့တိုင်းရင်သတင်းလွှာအစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ VO ရထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ပေးစာကဏ္ဍမှာတည်သချင်းတောင်းညင်ကြတယ်ဆိုရင်တော့စာရေးသားမဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာကျွန်တော် VO ရဲ့အစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်အခုတခါတော့သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြမှာပါ။
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းကြုံတွေ့နေရတဲ့နိုင်ငံရေးအခြေအနေတွေနဲ့ဆိုးဝါးလာနေတဲ့ကိုဗစ်ကပ်ရောဂါကိုရင်းစွမ်းကျော်လွှားနိုင်ရေးကုလသမဂ္ဂလူညွန်ရေးကောင်စီပါဝင်နိုင်ငံတကာအသံဝင်းကထိထိရောက်ရေးယူဆောင်ဖို့မြန်မာရေးလှုပ်ရှားသူတွေနဲ့နိုင်ငံတကာတပ်တမန်တွေတိုက်တွန်းလိုက်ပါတယ်မြန်မာစစ်တပ်ကိုဒီမိုကရေစီလက်ညှိုးမှုဥတီအောင်လူညွန်ရေးကောင်စီကဖိအားပေးဖို့လဲကုလသမဂ္ဂဆိုင်ရာအမေရိကန်ဒုတိယသံမတ်ကြီး Jeffrey Delorantes ကကုလသမဂ္ဂလူညွန်ရေးကောင်စီမှာကြာသပတေးနေ့ကဆွေးနွေးရမှာပြောဆိုသွားခဲ့တာပါမြန်မာနိုင်ငံမှာဖေဖော်ဝါရီလတည့်ရက်ဆက်အနာသိမ်းခဲ့တဲ့6လနီးလနီးပါရှိလာပေမဲ့ဆန့်ကျင်လှုပ်ရှားမှုတွေလက်နက်ကန်ပြုခတ်တွေဆက်လက်ပေါ်ပေါက်နေသလိုကိုဗစ်ရောဂါစတင်ခြင်းကစလို့အဆိုးဆုံးအခြေအနေနဲ့ရင်ဆိုင်နေရချိန်မှာပဲလူညွန်ရေးကောင်စီမှာအလို့သဘောဆွေးနွေးတာလည်းဖြစ်ပါတယ်ဒီဆွေးနွေးမှာပဲကိုဗစ်ကပ်ရောဂါကူးစက်မှုတွေစတင်ခြင်းကစပြီးအဆိုးဆုံးအခြေအနေနဲ့ပတ်သက်လို့အချိန်မီမတားဆီးနိုင်ရင်မကြာခင်တိုင်းပြည်ရဲ့လူဦးရေတိုးဝှက်လောက်ရောဂါကူးစက်ခံရနိုင်တယ်လို့ဗြိတိန်နိုင်ငံကလည်းသတိပေးလိုက်ပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလတည့်ရက်စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းကျမရေးစနစ်လုံးဝပြိုပြစ်နေပြီးကျမရေးဝန်ထမ်းတွေကလည်းတိုက်ခိုက်ခံရတာဖမ်းဆီးခံရတာရှိရာကြောင့်စိုးရိမ်စရာကောင်းတယ်လို့ကုလသမဂ္ဂဆိုင်ရာဗြိတိန်သံမတ်ကြီးဘာဘရာဝုဒ်ဝတ်ကပြောဆိုလိုက်တာပါမြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်မှုတွေတိုးလာနေတဲ့ပေါ်စိုးရိမ်တဲ့အကြောင်းနဲ့လူလူကျန်းမာရေးပြဿနာကိုရင်ဆိုင်နိုင်အောင်အကူအညီပေးဖို့ကြိုးပမ်းနေတယ်လို့အမေရိကန်ပြည်ထောင်စုကပြောဆိုလိုက်ပါတယ်ဒါပေမဲ့လည်းမြန်မာပြည်သူတွေအတွက်အရေးကြီးလိုအပ်နေတဲ့အကူအညီတွေကိုပေးရဖို့ရည်ရွယ်တာဖြစ်ပြီးမြန်မာဆရာနာမည်နဲ့လက်တွဲလှုပ်လှုပ်ဖို့မဟုတ်တဲ့အကြောင်းလည်းပြောဆိုခဲ့တာပါအမေရိကန်ပြည်ထောင်စုမှာကိုဗစ်ရောဂါကူးစက်မှုတွေတိုးလာနေတာကို ထိန်ချုပ်ဖို့ကြိုးပမ်းနေနေနဲ့တန်းနဲ့ချီတဲ့အစိုးရဝန်ထမ်းတွေအတွက်စည်းကမ်းတည်တည်ကိုအစိုးရကကြာပြင်းနေမှာပဲကြေညာလိုက်ပါတယ်။ကာကွယ်ဆေးထုတ်ပြရသူဟောမို့အထောက်ထားတောင်းခံမှာဖြစ်ပြီးအထောက်ထားမပြနိုင်တဲ့သူဒါမှမဟုတ်ဆေးမထုတ်ရသေးဘယ်နေရာမှာပဲဖြစ်ဖြစ်နှာခေါင်းစည်းတက်မှာဖြစ်ပြီးတစ်ပတ်ကိုတစ်ချိန်ဒါမှမဟုတ်နှစ်ချိန်ကိုပို့ပိုးရှိမရှိစစ်ဆေးရမှာဖြစ်ပြီးလူကြီးကောက်ကောက်ကနေရမယ်လို့လည်းတမရကျိုးပိုင်နေကအင်ဗီရိုကြာပြင်းနေကြေညာရမှာပြောဆိုသွားပါတယ်။
ကျေးဇူးပါခင်ဗျာတည်င်းအချင်းချုပ်ကိုကိုအောင်လင်းပြောပြခဲ့တာပါဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကကိုခမောင်စုံမင်းဖြစ်ပါတယ်အတန်ပိုင်းဆိုင်ရာအင်ဂျင်နီယာရုပ်တန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျင်မီကုတ်နဲ့ဇူဘဲအယ်ထယက်တို့ဖြစ်ကြပါတယ်ဒီကနေ့မနေ့အတွက် VOA အစီအစဉ်တွေကိုလိုင်းနိုမီတာ2540 51နဲ့ VOA ရဲ့ Facebook စာမျက်နှာတို့ကပါကျွန်တော်တို့ထုတ်လွှင့်ခဲ့ကြတာဖြစ်ပါတယ်ခင်ဗျာသောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုဗစ်ကဘေးကနေကင်းဝေးနိုင်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။This program.